Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှိများခင်ဗျာ VOA American တန်ခါနေ2024ခုနှစ်မေလ4ရက်စနေညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းလိုမီတာ3251ပြင်အခုစနေတနင်္ဂနွေမှာတော့လိုင်းလိုမီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမှာတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ဘီအန်ပေါင်းကကင်းဝေးကြပါစေဂါဇာကမ်းမြောက်ဒေသအဖြစ်ခဲ့ရဲဆဲရေးဆွေးနွေးမှုအတွက်ဟာမက်စ်ဘွဲကကိုယ်စားလှယ်အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုရောက်ရှိနေပါပြီနောက်အိန္ဒိယနဲ့ဂျပန်နိုင်ငံတွေဟာနိုင်ငံသားတွေကိုအလက်မခံလူကြတဲ့အတွက်စီးပွားရေးအရလည်းခက်ခဲခဲရုန်းကန်ရတယ်လို့အမေရိကန်သမ္မတကပြောဆိုလိုက်တဲ့အပေါ်မှာဂျပန်နဲ့အိန္ဒိယအစိုးရတွေကတုံ့ပြန်ကြပါတယ်နောက်ထောင်ဝီချုပ်ဟောင်းတက်ဆင်ရှင်နာဝက်ကတော့ပြီးခဲ့တဲ့လပိုင်းတွေအတွင်း NUG နဲ့ဒီမြန်မာတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကကိုယ်စားလှယ်တွေနဲ့အလုပ်သဘောတွေ့ဆုံမှုတွေလုပ်ခဲ့ပါတယ်ဒီလိုသတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမကင်ပြည့်ထွေးရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တစ်ခုထဲမှာဆိုရင်မြန်မာနိုင်ငံတဲဖိနစ်မှုကြားကသတင်းရွာတဲ့အချိန်တွေကိုထိုင်းကနိုင်ငံသားသတင်းတော့အသိရဲ့ကမ္ဘာစံနယ်ဇင်လက်ခွင့်နေပွဲမှာမြန်မာအယ်ဒီတာတူက
အဲ့ဒီနောက်တယောက်ကိုကျွန်တော်တို့သတင်းလုံနေတာဒီ journalism is not crime ပြစ်မှုမဟုတ်ပါဘူးဒါပေမဲ့ပြစ်မှုပုံစံမျိုးအပြစ်သားလို့ဆက်ဆံတယ်စစ်ကြောရေးရောက်လို့ရှိရင်နှိပ်စက်ညှဉ်းပန်းတဲ့ဟာမျိုးတွေလည်းလုပ်တယ
်အခုလိုသတင်းပေးပို့ချက်အပြီမှာတော့စနေညပတ်စင်ခဏတွေဖြစ်တဲ့ Dothan season နောက် democracy လူခွင့်နဲ့ခပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီဘာဥဒိယာနဲ့သတင်းတွေကသုဒ္ဓ season နဲ့စတိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကို Mackin Phew ထေပြောပြပေးပါဦးခင်ဗျာ
ဂါဇာကမ်းမြောင်ဒေသအဖြစ်ခက်ရဲ့ဆဲရေးဆွေးနွေးမှုအတွက်ဟာမက်စ်ဘွဲကကိုယ်စားလှယ်တွေကတော့ဒီအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုရောက်ရှိနေကြပါပြီ။ဒီဟာမက်စ်ဘွဲနဲ့အစ္စရေးတို့အကြားအဖြစ်ခက်ရဲ့ဆဲရေးသဘောတူညီမှုရဖို့ဒီအီဂျစ်နိုင်ငံနဲ့ကာတာနိုင်ငံနောက်အမေရိကန်ပြည်ထောင်စုတို့ကကြားဝင်ဆက်ဆက်ပေးမှုနဲ့အီဂျစ်နိုင်ငံမှာဆွေးနွေးမှုအတွက်ရောက်နေကြတာဖြစ်ပါတယ်။ဟာမက်စ်တွေဖမ်းထားတဲ့အစ္စရေးတရားခံတွေပြန်လွှတ်ပေးရေးအစ္စရေးတို့ဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားတွေပြန်လွှတ်ပေးရေးနောက်လူသားချင်းစာနာတဲ့အကူအညီတွေဂါဇာကိုပို့ဆောင်နိုင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အခြေတင်ဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်ဟာမက်စ်ဘက်ကဖမ်းဆီးထားတဲ့သူတွေပြန်လွှတ်ပေးရေးနဲ့ပတ်သက်လို့အပြုသဘောဆောင်တဲ့တိုးတက်မှုရှိမှသာအစ္စရေးကိုယ်စားလှယ်အဖွဲ့ကိုအီဂျစ်ကိုဆင်လွှတ်မယ်လို့အစ္စရေးထိပ်တန်းရာရှိတယောက်ကဒီကနေ့စနေနေ့မှာပြောကြားထားပါတယ်နှစ်ဖက်အကြအပြစ်ခက်ရက်စရေးရရှိနိုင်ဖို့နိုင်ငံဆောင်ကကြိုးပမ်းနေကြတဲ့နေရာမှာအမေရိကန်ဘက်ကညှိနှိုင်းဆွေးနွေးဖို့ထောက်လှမ်းရေးဌာန CIA အကြီးအကဲကလည်းအီဂျစ်မှာရောက်နေပါတယ်ဟာမက်စ်နဲ့အစ္စရေးတို့အကြအပြစ်ခက်ရက်ဆဲနိုင်ဖို့ဝိုင်းဝန်းအဆိုပြုထားတဲ့အဆိုပြုချက်နဲ့ပတ်သက်လို့ဟာမက်စ်တွေဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာကိုအားလုံးကစောင့်နေကြတာပါလက်ရှိအခြေအနေမှာဂါဇာမှာအပြစ်ခက်ရက်ဆဲရေးဖြစ်လာဖို့ကဟာမက်စ်ဖွဲ့ပေါ်မှာအဓိကမူတည်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကတော့တောက်ကြနေတော့ကပြောဆိုခဲ့ပါတယ်ရှင်ဂါဇာစစ်ပွဲကိုစန့်ကျင်တဲ့ဒီဆန္ဒပြပွဲတွေအမေရိကန်ပြည်ထောင်စုကတက္ကသိုလ်ကြီးတွေမှာဖြစ်နေတာမှာတော့ဒီမနေ့ကဆလို့တော့ဒီတက္ကသိုလ်တချို့မှာဆန္ဒပြမှုတွေရက်ဆိုင်လိုက်ကြပါတယ်ပါလက်စတိုင်းထောက်ခံတဲ့ကျောင်းသားတွေနဲ့တက္ကသိုလ်အာဏာပိုင်တွေကြားမှာသဘောတူညီမှုရယူခဲ့ကြပြီးတဲ့နောက်ဆန္ဒပြပွဲတွေကိုရက်ခဲ့ကြတာပါတက္ကသိုလ်နောက်ဆုံးစာမေးပွဲတွေနဲ့ပွဲနေသဖြင့်အခမ်းအနားတွေကျင်းပကြလေရှိတဲ့အချိန်မှာအထင်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ Brown တက္ကသိုလ် Northwestern တက္ကသိုလ် Red တက္ကသိုလ်တို့ကဒီကျောင်းအုပ်ချုပ်သူတွေနဲ့ဆန္ဒပြသူတွေညှိနှိုင်းသဘောတူညီမှုရရှိခဲ့ကြတာပါကာဇာစစ်ပွဲရက်ဖို့နဲ့တက္ကသိုလ်တွေနဲ့အစ္စရေးဒီနဲ့ပတ်သက်ဆက်နွယ်မှုတွေကိုရက်ဖို့အမေရိကန်တဝန်းတက္ကသိုလ်ကျောင်းတွေမှာတဲထိုးစခန်းချဆန္ဒပြတာတွေရှိနေတာပါတချို့တက္ကသိုလ်တွေမှာဆန္ဒပြသူတွေစခန်းချထားတဲ့နေရာတွေကိုရဲတွေကဝင်ရောက်ရှင်းလင်းခဲ့တာကြောင့်ဧပြီလ18ရက်နေ့ကတည်းကစလို့တက္ကသိုလ်ကျောင်းဝင်ပေါင်း46ခုထက်မနည်းမှာဆန္ဒပြသူ2400ထက်မနည်းဖမ်းဆီးခံခဲ့ကြရပါတယ်အမေရိကန်ရဲ့ကာလကြာရှည်မဟာမိတ်ဖြစ်တဲ့အစ္စရေးမှာရှိနေတဲ့သူတို့ရဲ့လုပ်ငန်းတွေကိုပြန်လည်တုံ့တက်ဖို့ဆန္ဒပြတဲ့သူတွေကတောင်းဆိုနေတာဖြစ်ပါတယ်ရှင်အိန္ဒိယနဲ့ဂျပန်နိုင်ငံတွေဟာဒီရုရှားနဲ့တရုတ်နိုင်ငံတွေလိုပဲနိုင်ငံသားတွေကိုလက်မခံချင်ကြတာကြောင့်စီးပွားရေးအရာလည်းခက်ခက်ခဲခဲရုန်းကန်ကြရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်တာနဲ့ပတ်သက်ပြီးတော့အိန္ဒိယနဲ့ဂျပန်အစိုးရတွေကဝေဖန်ကြပါတယ်။သမ္မတဘိုင်ဒန်အခုလိုပြောဆိုတာဟာစိတ်မကောင်းစရာဖြစ်ပြီးတော့ဂျပန်နိုင်ငံမှာမူဝါဒတွေဘယ်လိုချမှတ်နေလဲဆိုတာကိုမှန်မှန်ကန်ကန်နားမလည်ပဲပြောတာဖြစ်တယ်လို့ဂျပန်အစိုးရကထုတ်ပြန်ပါတယ်။ဂျပန်ဘက်ကထုတ်ပြန်ချက်ကိုအင်ပီရိုကိုအသိပေးခဲ့ပြီးဖြစ်တယ်လို့ဒီဂျပန်အစိုးရရဲ့မူဝါဒတွေနဲ့ရည်တည်ချက်တွေကိုလည်းထပ်မံရှင်းပြခဲ့တယ်လို့ဂျပန်အစိုးရရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံကလည်းဒီသမ္မတဘိုင်ဒန်ပြောသလိုအိန္ဒိယဟာနိုင်ငံသားတွေကိုမကြိုက်တဲ့နိုင်ငံမဟုတ်ပဲပွင့်လင်းတဲ့လူအဖွဲ့အစည်းအဖြစ်နဲ့ဒီသမိုင်းအစဉ်လာရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးစုဘရာမန်ယန်ဂျိုင်းရှန်ကာကထုတ်ပြန်ပါတယ်။ဒါအပြင်စီးပွားရေးအရာလည်းမတိမငြိမ်ဖြစ်နေတာမရှိဘူးလို့ ဖွင့်ကြီးဂျိုင်ရှန်ကာက Economic Times သတင်းစာနဲ့မင်းမြန်ကမှပြောဆိုသွားခဲ့ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီပြက်လက်ရွေးခံဖို့အတွက်ကြိုးစားနေတဲ့သမ္မတဘိုက်ဒန်ဟာပြီးခဲ့တဲ့ပုံထွန်းတွေကမဲဆွယ်စည်းရုံးပွဲတစ်ခုမှာအမေရိကန်ရဲ့ပြိုင်ဘက်တရုတ်နဲ့ရုရှားအပြင်မဟာမိတ်နိုင်ငံတွေဖြစ်တဲ့ဂျပန်နဲ့အိန္ဒိယတို့ကိုပါထည့်ပြီးတော့စီးပွားရေးအကြီးနိုင်ငံကြီးတွေဖြစ်ကြတဲ့ဒီ၄နိုင်ငံဟာနိုင်ငံခြားသားရွှေ့ပြောင်းနေထိုင်သူတွေကိုလက်ခံခြင်းနဲ့ဆန္ဒမရှိတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့နေရာမှာအခက်အခဲတွေကြုံနေရတယ်လို့ပြောဆိုသွားခဲ့တာဖြစ်ပါတယ်ရှင်ထောင်ဝီဂျီချိုဟောင်းတက်ဆင်ရှင်နာဝတ်ဟာဒီကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG နောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ပြီးခဲ့တဲ့မတ်လနဲ့ဧပြီလတွေအတွင်းကအလွတ်သဘောတွေ့ဆုံခဲ့ပါတယ်။ RCSSSA ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့ဆက်နဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲတွေ့ဆုံခဲ့တယ်လို့ဒီပြီးခဲ့တဲ့မတ်လတုန်းကတော့ကရင်အမျိုးသားစည်းရုံး KNU ၊ကရင်မျိုးသားတိုးတက်ရေးပါတီ KNPP ၊တချင်အမျိုးသားစည်းရုံး KNO နဲ့ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့နှိစက်သူတွေကပြောပါတယ်။ထောင်ဝင်ကျောက်ဟောင်းအနေနဲ့မြမရေးမှာဈာဝင်ကူညီဖြည့်ရှင်းပေးဖို့လာရောက်ဆွေးနွေးတာလို့လည်းဒီတွေ့ဆုံပွဲအကြောင်းကိုသိတဲ့သူတွေကပြောပါတယ်။မြမစစ်တပ်ဟာလက်ရှိအချိန်မှာအင်အားချိနဲ့လာနေတာမို့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချိန်ကောင်းဖြစ်တယ်လို့ထောင်ဝင်ကျောက်စထရက်တာစတတာဗီစင်ကပြောကြားထားပါတယ်ဒီလိုအခြေအနေမှာပဲလက်ရှိထိုင်းဆိုရပေါ်မှာဩဇာညောင်းတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်စင်ကတိုင်းသားအဖွဲ့တွေနဲ့တွေ့ဆုံတာဖြစ်ပါတယ်ထိုင်းနယ်စပ်ဒေသတွေအပအဝင်မြန်မာနိုင်ငံနေရာတော်များများမှာလက်နက်ကင်တိုက်ပွဲတွေကြည်ကြဲပြက်ပြက်ဖြစ်နေပြီးတော့တိုင်းသားတပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေပြည်တော်များများကိုတိုးချဲ့သိမ်းယူလာတဲ့ချိန်မှာပဲအခုလိုတွေ့ဆုံတာလည်းဖြစ်ပါတယ်ရှင
်ဖီအမေရိကန်တရဲ့စနေညသတင်းတွေကိုမက်ခင်ပြည်ထွေပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမြန်မာနိုင်ငံရဲ့ဖိနှိပ်မှုကြာကသတင်းရယူတဲ့အခြေအနေပါမြန်မာနိုင်ငံကသတင်းသမားတွေအခက်ခဲဖိနှိပ်မှုကြာကသတင်းတွေရယူရတဲ့အခြေအနေကိုထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံခြားသတင်းတောက်များအသင်း FCCT မှာမနေ့မေလ3ရက်နေ့ကကျင်းပခဲ့ပါတယ်ကမ္ဘာစာနယ်ဇင်းလလန်ခွင့်နှင့်အထိမ်းအမှတ်ကျင်းပတဲ့ဒီခမ်းနားမှာမြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းအခြေအနေဆွေးနွေးခဲ့တဲ့အကြောင်းမန်နီလိုလင်ကဘန်ကောက်မြို့ကနေပြပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံကသတင်းသမားတွေရဲ့အခြေအနေသတင်းလွတ်လပ်ခွင့်အနေထားပြည်ပမှာရောက်နေကြတဲ့မြန်မာသတင်းဌာနတွေရဲ့ရည်တည်မှုစတာတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံခြားသတင်းတောင်များအသင်း FCCT မှာကျင်းပတဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာတန်လွန်ခဲ့သတင်းဌာနရဲ့တာဝန်ခံအယ်ဒီတာလည်းဖြစ်လွတ်လပ်သောသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွင်းရေးမှူးလည်းဖြစ်တဲ့မတ်စုမြတ်ကတက်ရောက်တင်ပြပြောဆိုခဲ့ပါတယ်
ဆိုဒီနေ့ကကျမတို့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်တယ်ကျွန်တော်မြန်မာနိုင်ငံကဒီအာဏာသိမ်းနဲ့ကြုံနေရတာဆို3နှစ်ကျော်ပါပြီဗောနော်အဲ့ဒီအချိန်အတွင်းမှာမြန်မာသတင်းသမားတွေအနေနဲ့ဘယ်လိုဖိနှိပ်ခံနေရလဲဘယ်လိုမျိုးဒီထောင်ချခံနေရလဲနှိစက်ခံနေရလဲဒါမျိုးတွေကျမတို့ထပ် highlight လုပ်ပြီးတော့ပြောသွားမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာလက်ရှိဥပဒေတွေကိုမပြင်းနိုင်သေးသေးသတင်းလွတ်လပ်ခွင့်မရှိတဲ့အပြင်သတင်းသမားတွေဟာရာဇဝတ်မှုကျူးလွန်သူတွေတဖွဲ့ဖမ်းဆီးထိန်းသိမ်းခံနေရတာနှိရှိအကျဉ်းချခံနေရတာတွေရှိတယ်လို့လည်းပြောပါတယ
်ပြောချင်တာကသတင်းနောက်တစ်ယောက်ကိုကျွန်တော်တို့သတင်းလုံနေတာဒီ journalism is not crime ဆိုပြစ်မှုမဟုတ်ပါဘူးဒါပေမဲ့ပြစ်မှုပုံစံမျိုးအပြစ်သားလို့ဆက်ဆံတယ်စစ်ကြောရေးရောက်လို့ရှိရင်နှိပ်စက်ညှဉ်းပန်းတဲ့ဟာမျိုးတွေလည်းလုပ်တယ်ပေါ့နော်နှိပ်စက်ညှဉ်းပန်းတဲ့ခါမှာစိတ်ပိုင်းဆိုင်ရာကျုပ်ပိုင်းဆိုင်ရာအကျန်းဖက်တဲ့ပုံစံမျိုးနဲ့ကိုလှုပ်ဆောင်တဲ့အခါမှာသတင်းမီဒီယာသမားတွေကဒီအမတန်ကိုနှိမ့်ဆက်ခံရပြီးတော့သတင်းလွတ်လပ်ခွင့်တရားကောင်းကောင်းလှုပ်ရှားလို့မရဘူးအလုပ်လုပ်လို့မရတဲ့အနေအထားမျိုးပေါ့နော်အဲ့တော့ခုနအကျန်းဖက်ဥပဒေဆိုတဲ့အခါမှာကျမတို့နောက်တစ်ခါထပ်ပြီးတော့ဟိုစွဲတာတွေကမတရားအသင်းဆက်နွယ်မှုနောက်ပြီးတော့ခါကြတော့ဒီနိုင်ငံတော်အကြီးအကျယ်ပြက်စီမှုပေါ့နော်ဒါမျိုးတွေနဲ့စွဲလိုက်တဲ့အခါမှာသတင်းသမားတွေကထောင်နေကြတဲ့အခါမှာလည်းခုနနှစ်နှစ်တင်မကတော့ပဲနဲ့အခုဆိုလို့ရှိရင်တသက်တကြုံအထိပါဟိုထောင်နေကြတဲ့အနေအထားမျိုးတွေဒီဖြစ်လာတယ်ပေါ့နော်ဆိုတော့ဒါကြောင့်မလို့သတင်းလွတ်လပ်ခွင့်ကကျမတို့သတင်းသမားတွေကိုဒီလိုဖိနှိပ်ချုပ်ချယ်နေတဲ့အတွက်ကြောင့်မလို့လုံးဝကိုစိုးရစွာကြာဆင်းနေတဲ့အနေအထားလို့ပြော
တရင်တစ်ခုအတွက်ဘဲလိုက်မှုမရှိဖို့ကအရေးကြီးတာကြောင့်ဘဲမလိုက်တဲ့တရင်တွေတင်ပြနိုင်မှုပြည်ပမှာရောက်နေကြတဲ့တရင်သမားတွေအတွက်အခက်အခဲတချို့တွေရှိနေရတယ်လို့တော့ဆိုပါတယ
်ဆိုတော့အထူးသဖြင့်ဒီစစ်ကောင်စီကအလိုမကျလို့ဖမ်းဆီးခံရမှာကိုစိုးရင်လည်းအတွက်ဒီလုံခြုံရေးကြောင့်ထွက်ပြေးတင်းရှောင်လာရတဲ့သူတွေဖြစ်တယ်အဲ့တော့အဲ့ဒီအခါမှာကျွန်တော်ပြည်ရင်းမှာပြန်ပြီးတော့ထပ်ပြောခုနပြောတဲ့ကျွန်တော်တို့တရင်မီဒီယာမှာဆန်နှုံးရှိတာက balance ပေါ့နော်ဘဲမျှရမယ်ဆိုတဲ့ဟာအဲ့တော့ဒါပေမဲ့ဘဲမျှမှုဆိုကျွန်တော်တို့ကနှစ်ဖက်စလုံးပြီးလို့တယ်စစ်ကောင်စီဘက်ကလည်း interview လုပ်ဖို့လို့တယ်သို့မဟုတ်စစ်ကောင်စီကိုယ်တိုင်ကခုနသတင်းသမားတွေကိုဖိနှိပ်နေတယ်ပေါ့နော်ဖိနှိပ်ချုပ်ချယ်နေတယ်ပြီးတော့တကယ်လို့ကျမတို့ကဖုန်းကောခေါ်လိုက်လို့ရှိရင်တော့အဲ့ဖုန်းကောကနေတစ်ဆင့်လိုက်လို့ရတဲ့အနေထားမျိုးအဲ့တော့ပြည်ပမှာသတင်းသမားရောက်နေပြီမသတင်းသမားတွေရဲ့မိသားစုတွေကပြည်ပမှာကြံနေတယ်အဲ့တော့ကြံခဲ့တဲ့အတွက်ကြောင့်မို့လို့အဲ့ဒါကိုထောက်ထားပြီးတော့သတင်းသမားတွေက balance ဖြစ်တဲ့အနေထားမျိုးကိုလုပ်ဖို့အတွက်ကအမတန်ခက်ခဲနေတဲ့အနေထားမျိုးရှိတယ်ပေါ့နော်
လက်ရှိအနေအထားတွေအရပြည်ပမှာတင်းရှောင်ရပ်တည်နေကြရတဲ့မြန်မာသတင်းဌာနတွေလည်းရေရှည်ရပ်တည်ဖို့အခက်အခဲအနေအထားတွေရင်ဆိုင်နေကြရတယ်လို့ပြောပါတယ
်ဒီအာဏာမသိငင်ကဆိုလို့ရှိရင် advertisement တွေဒီကြော်ညာတွေကနေပြီးတော့ဝင်ငွေတွေရနိုင်တယ်အဲ digital kit ကိုပြောင်းလာတဲ့ခါမှာ digital revenue တွေဝင်ငွေတွေရနိုင်တယ်ပေါ့နော်ဒါပေမဲ့အခုချိန်မှာအဲ့အရာတွေကအဆင်မပြေတော့ဘူးခက်ခဲသွားတဲ့အနေအထားမျိုးရှိတယ်ရှိတဲ့အခါမှာကျွန်တော်တို့ digital age ကိုပြောင်းနေတဲ့အခါမှာတခုကကျွန်တော်တို့ကမြန်မာနိုင်ငံထဲကသတင်းချက်လက်တွေကိုမှန်ကန်တဲ့ဟာတွေကိုပေါ်ပြရတာလေနော်အဲ့ဒီအချိန်မှာကျွန်တော်တို့အတွက်တွေ့ထက်တန်ယူပုံလေးလဲပါချင်ပါလာနိုင်တယ်ဒါကတကယ်ဖြစ်ပျက်ကိုပေါ်ပြတာဖြစ်တဲ့အတွက်အဲ့ဆိုဒါပေမဲ့အဲ့ဒီမှာကျွန်တော်တို့ကတခါ digital revenue မှာလဲဒါက community standard နဲ့သွားညီပြီးတော့အော်ကျမတို့သတင်းဌာနကြီးဆိုမြန်မာနိုင်ငံဆိုလို့ရှိရင်ကဝင်ဝင်မပေးတဲ့အနေအထားမျိုးပေါ့နော် Facebook ကတော့မှဒီလိုလောက်ထားတဲ့အနေအထားမျိုးရှိတဲ့အခါမှာခက်ခဲတဲ့အနေအထားမျိုးရှိတယ်။အဲ့တော့ကျမတို့ကတစ်ခါဒီပြည်ပရောက်နေတဲ့အချိန်မှာပြန်ပြီးတော့ချိတ်ဆက်ပြန်လုပ်ရတဲ့အနေအထားမျိုးချို့သတင်းဌာနကြီးဆိုလို့ရှိရင်ပြည်ပရောက်တော့မှ page အသစ်ဖွင့်ပြီးတော့ Thailand လိပ်စာနဲ့အဲဘာလို့နော်တခြားနိုင်ငံရဲ့လိပ်စာနဲ့ဝင်ဝင်ပြန်ရှာတဲ့အနေအထားမျိုးရှိတယ်ပေါ့။ဆိုတော့အဲ့အရာမျိုးကျမတို့က service ဖြစ်အောင်လို့နီးလန်းတွေကိုရှာရတယ်ပေါ့နော်။ဆိုတော့နောက်တစ်ခုကကျမတို့ဟိုဘလို့ဖြည့်ရှင်းလို့ရမလဲဆိုတော့အခုချိန်ကြီးကျမတို့လည်းအဖြေရှာနေတော့မဖြေရှာမရသေးဘူးအခုချိန်မှာသတင်းသမားတွေတော်တော်များများတောင်မှ short ခံရတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဆိုတော့သတင်းလွတ်လပ်ခွင့်အတွက်တိုက်ပွဲနေနေသတင်းသမားတွေအတွက် platform တွေနည်းလာပြီအဲသူတို့တွေအတွက်လည်းလုံလောက်ရတဲ့အခွင့်အလမ်းတွေကနည်းလာပြီပေါ့နော်အဲ့တော့ကျမတို့အတွက်ကရည်ရည်ရက်တည်ဖို့ဆိုတာအခုချိန်ထိအဖြေရှာလို့မရသေးတဲ့အနေအထားမျိုးပါဖြစ်နေပါတယ်
မီလာ3ရက်တောက်ကြနေညနေကကျင်းပခဲ့တဲ့အဲ့ဒီအခမ်းအနားမှာနိုင်ငံတကာသတင်းလွတ်လပ်ခွင့်အခြေအနေတွေနဲ့သုတေသနပြုထားတဲ့သတင်းစာနယ်ဇင်းဆိုင်ရာအညွှန်းကိန်းတွေကိုလည်းနေစည်းမချသတင်းတောင်များအဖွဲ့ RSF ကတာဝန်ရှိသူတွေတက်ရောက်ပြီးတင်ပြပြောဆိုခဲ့ကြပါတယ်ရှင်။ကျွန်မညညလွင်ပ
ါ။ဖိနေမူကြသတင်းယူရတာကိုမညညလွင်ပြပြပေးခဲ့တာပါ။အခုတော့အပတ်စဉ်ခဏတွေဇက်တိုက်ပါပထမဆုံးတော့တို့အတန်းအစီအစဉ်ပါ။မြန်မာကတိုက်ပွဲတဲ့ချက်မကြီးဆောင်ရှောက်ကူညီနေသူတွေအကြောင်းပြောထားပါတယ်စစ်ကောင်စီနဲ့တိုက်ခတ်တဲ့တိုက်ပွဲတွေမှာဒဏ်ရာရလာသူတွေကိုပြည်စုဆောင်ရှောက်ပေးနေသူတွေအကြောင်း Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
ကျွန်တော်ပြန်ပြောတယ်ဒီတန်းစားတော့မှကျွန်တော်ကရှင်းတယ်တော့ကျွန်တော်ဒီလိုကြည့်တယ်ဒီလိုကျွန်တော်ပေါ်လေကျွန်တော်မဆွဲရင်ကျွန်တော်သွားတယ
်ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့စင်တာတစ်ခုဟာနေဆက်တလျှောက်စစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်တဲ့တိုက်ပွဲတွေမှာထိခိုက်ဒဏ်ရာရတဲ့တော်လှန်ရေးဘော်တွေအများအပြားကိုစေကူတာပြုစုစောင့်ရှောက်မှုတွေပေးနေပါတယ်စေကူတာမှုခံယူနေကြတဲ့ဒဏ်ရာရရေးဘော်တွေထဲမှာဒဏ်ရာမပြင်းထန်တော့ပေမဲ့ဈေးရုံမှာရချင်းယူပြတ်နေရဆဲရေးဘော်တွေကနေကိုလက်အင်ကဆုံရှုံနိုင်ရတဲ့ဒဏ်ရာပြင်းထန်တဲ့ရေးဘော်တွေအထိပါဝင်ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero တွေကအကူအညီပံ့ပိုးပေးထားတာပါဒီဘက်အစီအစဉ်ကိုတော့ဒိုးအတန်ရဲ့အလွတ်တန်းသတင်းထောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းပါတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်
ဒီအစားဒီအစားကိုကျွန်တော်မှာလည်းယုံမြင်မဲ့ရေဘော်စင်ကတော့လုပ်ပြရတော့သူတို့ကလည်းဟိုအရင်လူရင်းဆိုလို့ကျွန်တော်တို့ဒီရေဘော်ရေဘတ်တွေပဲရှိရတယ်ရှိတဲ့အခါကျွန်တော်တို့မှမလုပ်ပြင်းနဲ့လုပ်ပြင်းမဲ့လို့ရှိတော့မဟုတ်ဘူ
းကိုစာနီကထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့ Sunshine Gate Center ကစေတနာဝန်ထမ်းတူပါအဲ့ဒီ Center ဟာစစ်ကောင်စီနဲ့တော်လိုင်းရေးအင်အားစုတွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာထိခိုက်ဒဏ်ရာရလာတဲ့ရေဘော်တွေကိုစေကူတာပြည်စုဆောင်ရှောက်ပေးနေတဲ့နေရာဖြစ်ပါတယ်။သူကအာဏာမသိခင်တုန်းကတော့စစ်တပ်သားသူနာပြုတယောက်ပါ။ဒါပေမဲ့အာဏာသိမ်းပြီးနောက်ပိုင်းစစ်မဖက်အာဏာပြီးစံရေး CDM လှုပ်ရှားမှုမှာပါဝင်ခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ထံမှတာဝန်ထမ်းဆောင်ခဲ့ပါတယ်။တိုက်ပွဲတစ်ခုမှာခြေထောက်ဒဏ်ရာရခဲ့ပြီးရှေ့တန်းမှာပဲခွဲစိတ်ကုသမှုခံခဲ့ရတာပါအခုတော့သူကဆေးရုံရချင်းပြဖို့မဲဆောက်မြို့မှာစောင့်ဆိုင်းနေရင်စင်တာမှာရှိတဲ့တခြားလူနာတွေကိုပြည်စုဆောင်ရှောက်ပေးတဲ့နေရာမှာကူညီပေးနေတာပါ
နောက်ပြီးတော့
့ဘုရားကံရနေပြီးတော့တက်ဘက်ပြီးကံရပြီးတော့ဆင်းရဲကံမနေပါဘူးပေါ်လာပြီးဆိုရင်ကျွန်တော်တို့ကဆေးဝင်လာပြီးတော့ဒါဆောင်ပြီးတော့
စေယုံဆောင်တဲ့အချိန်ဒီမှာသူ့အတွက်ဘာသာစကားအခက်အခဲတချို့တော့ရှိတယ်လို့ဆိုပါတယ်
။အဲကျွန်တော်ကဟိုဘုမမာနေကြတဲ့ကျွန်တော်ဒီနှစ်ခုလုံးလုပ်ခဲ့ရဆိုတော့တော်တော်ခက်ခဲလို့ရှိနေတော့မရှိဘူး။ဒါပေမဲ့တစ်ခါလေတော့လည်းဒီမှာဘာသာစကားတို့တိုင်းဘာသာစကားဘုရားနာမည်နဲ့ခဲ့တော့အခက်အခဲတွေလည်းရှိတာ။ဆိုသူပြောတာကနားလည်ပြောလိုက်တာ။
ကိုစာနီအတွက်တော့အရင်ကစစ်တပ်ကစစ်တပ်သားဘဝမှာအမေရတာဝန်ထမ်းဆောင်ခဲ့တဲ့ကာလတွေထက်အခုလိုဒဏ်ရာရရဲဘော်တွေကိုကူညီပေးနေတဲ့အချိန်တွေကပုံမှန်မြတ်တယ်လို့ပြောပြပါတယ်။မတ်သစင်ကအေယာဝတီတိုင်းကတာဖွားသူနာပြုတ်တူဖြစ်ပြီးစင်တာကဒဏ်ရာရရဲဘော်တွေကိုပြုစုဆောင်ရှောက်ပေးနေတဲ့နောက်ထပ်စေတနာတဝန်ထမ်းတူပါသူကလည်း CDM လုပ်ပြီးနောက်ပိုင်းကင်းပြည်နယ်ကစစ်မြေပြင်မှာစေကူသားတဲ့အဖွဲ့တွေနဲ့လိုက်လံကူညီခဲ့သူဖြစ်ပါတယ်။ဒဏ်ရာရတဲ့ရဲဘော်တွေကိုထိုင်းနိုင်ငံဘက်စေကူသားဖို့ပို့ဆောင်ရမှာလဲထဲထဲဝင်ဝင်ပါဝင်ကူညီခဲ့သူပါ။တကယ်တော့သူကခလီမီဖွားဖို့လက်ဆောက်ကိုရောက်လာခဲ့တာဖြစ်ပြီးမီဖွားပြီးနောက်ပိုင်းအခုတော့နေဆက်ဖြတ်ကျော်လာတဲ့ဒဏ်ရာရရဲဘော်တွေကိုကူညီဆောင်ရှောက်ပေးနေတာပါ။စစ်မြေပြင်မှာကြုံတွေ့ခဲ့ရတဲ့အခက်အခဲတချို့ကိုမသက်စင်ကအခုလိုရှင်းပြပါဗ
ျ။ခြေတော့ကျိုးတာတို့ကျိုးတာတို့ဘာလို့ဆိုလွဲရပြီပြီးရင်ဒီဟိုဒီရင်ဘက်ကြည်ထိတာတို့ဘာလို့ဆိုဟိုမှာခွဲဆိတ်ဖို့မလွယ်တဲ့အခါအသက်အငယ်လုံးကဟိုစိုးရိမ်ရတဲ့လူလားဆိုဒီဘက်ကိုလွဲတာ
ဖဏငယ်မဲဆောင်မျိုးဟာတော်လိုင်းဤကာလမှာမြန်မာနိုင်ငံကစစ်ပေးရှောင်ပြည်သူတွေခိုးလုံရနေရတခုဖြစ်သလိုဒရယာရရဲဘော်တွေလာရောက်စစ်ကူတရာနေရလည်းဖြစ်ပါတယ်စင်ရည်ရမှာဆရာဝန်တွေစစ်တပ်သားတွေရှိပေမဲ့တခွဲကံခွဲစိတ်ကံသုံးပစ္စည်းကိရိယာတွေနဲ့စိတ်နဲ့သွေးအလုံးလောက်မရှိနိုင်တာတွေကြောင့်အသက်အန္တရာယ်ဆိုးရင်ရတဲ့ရဲဘော်တွေကိုတော့အခုလိုတဖက်နိုင်ငံကိုပို့ဆောင်ကူတာပေးရတာပဲဖြစ်ပါတယ်။မေဆောင်မျိုးကဆန်ရှန်းကဲစင်တာကိုကင်းပြည်နယ်က KNU မိသားစုဝင်တွေဖြစ်တဲ့မနီကြီးလည်းနဲ့သူ့အမျိုးသားကဥဆောင်လက်ပတ်နေကြတာဖြစ်ပြီးအခုဆိုရင်နှစ်နှစ်အတွင်းဒရယာရဲဘော်900ကျော်600ဝန်းကျင်စစ်ကူတမှုခံယူပြီးသွားပြီလို့သိရပါဗျ။စစ်မြေပြင်ကနေတဖက်နိုင်ငံကိုဒရယာရဲဘော်တွေပို့ဆောင်ရတဲ့ကိစ္စဟာတကယ်တော့စင်ခေါ်မှုအလွန်ကြီးတာပါ။လန်ခီအခက်အခဲတွေကြောင့်ခြေချင်းတစ်လက်ကားတစ်လက်နဲ့ပို့ဆောင်ရတယ်လို့လည်းမနီကြီးလင်းကပြောပြပါဗျ။အားဒီ
တွေတချို့ကနာကခေါင်းနဲ့ရှင်းနိုင်တာဖြစ်ပြီးဆိုရင်ညဘက်ဆိုတော့တရားမလုပ်ရဘူး။ Application တရား process ကဒီသူတို့ကိုလုံးဝလာကုတာပြင်ရဖို့အကြောင်းအရာလောက်ဆောင်ရတယ်။ပုံအကောပေါင်း30လေးနဲ့အနေနဲ့ဆက်ရတယ်။အချိန်ကနည်းနားလာတယ်။အဲ့တော့သူတို့ဒီစေယုံရောက်တိုင်းစစ်ချပြီးတာဆိုတော့ပြန်ပြီးတော့ပါတယ်ဆိုဒီစေယုံကိုဆုံးဖြတ်ချက်အောင်ဒီ Application ကဒီမှာအစီအစဉ်ရောက်ပြီးတော့ transfer ထပ်လုပ်ရတယ်ဖြစ်တာ။အဲ့လိုအချိန်မျိုးမျိုးဆိုတော့ဖြစ်ကြောင်းသားပါ
ခုလေဆန်ရှန်းကဲစင်တာမှာရဲဘော်တရားဝင်ခြင်းကိုပြည့်စုံဆောင်လျှောက်ထားတာဖြစ်ပြီးအဲ့ဒီထဲမှာဒဏ်ရာမပြင်းထန်တော့ပေမဲ့ရချင်းယူပြတ်တာနေရစဲလူနာတွေပါဝင်သလိုခြေလက်အင်္ဂါချိုးရင်းသွားလို့ရှေ့တန်းပြန်ထွက်လို့မရတော့တဲ့ရဲဘော်တွေနဲ့ကလေးမိဖွားရမယ့်ရဲမေတချို့လည်းပါဝင်ပါတယ်။အများစုကတော့စေကူတပြီးနောက်ပိုင်းစစ်ကြောင်းစီကိုပြန်သွားကြပြီးတချို့ကတော့စင်တာမှာပဲစေတနာဝန်ထမ်းအနေနဲ့တဆင့်ပြန်လဲကူညီတာမျိုးတွေလှုပ်ဆောင်နေပါတယ်။မနေ့ကြီးလင်းကတော့စင်တာလက်ပတ်ဖို့အတွက်စင်ခေါ်မှုတွေအများကြီးရှိပေမဲ့အကြီးမားဆုံးစင်ခေါ်မှုဟာလုံခြုံရေးကိစ္စဖြစ်တယ်လို့ပြောပြပါတယ်။ဆန်ရှန်ကဲစင်တာတို့လိုဖွဲ့အစည်းတွေရှိနေတာဟာဒရယာရရဲဘော်တွေအတွက်အားတစ်ခုဖြစ်စေပါတယ်။အတိတ်တည်းမှာလက်ဖြောင့်တပ်သားတယောက်လည်းဖြစ် drone တပ်ဖွဲ့ဝင်တဦးလည်းဖြစ်တဲ့ရဲဘော်ကိုတီဟာလည်းပါဝင်ပါတယ်။သူကပြီးခဲ့တဲ့နှစ်မှာလက်နက်ကြီးတန်းကြောင့်6လောက်တစ်ဖက်ဆုံးရှုံးခဲ့ရတယ်လို့ညှက်ရိုးနဲ့အဆုတ်တို့လိုကိုတွင်းအင်္ဂါတွေမှာလည်းစူးစူးရွရွထိခိုက်ဒဏ်ရာရခဲ့တာပါ။သူဟာထိုင်းနိုင်ငံမဲဆောက်မျိုးကစေယုံတစ်ခုမှာစီးလာကူးခဲ့ရပြီးခုတော့သူ့ဒဏ်ရာတွေကရေးပေါ်ချင်းတွေကနေကျော်လွန်သွားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့စင်တာမှာနေထိုင်ရင်စေယုံနဲ့ပုံမှန်ရချင်းယူပြတ်တာနေရဆဲဖြစ်ပါတယ
်။လုပ်ပေးတဲ့လူတွေကလည်းဒီလုံးလုံးကောင်းကောင်းရဲ့လူတွေဒီလိုပဲကျောင်းလိုပဲသမားလာပြရတယ်ပြီးရင်တက်တာပါတယ်ဒီတက်တာတဲ့လူတွေပဲပြန်ပြီးရတယ်ချက်ကျပြန်ရတယ်ရှော့ဖို့ပြန်လာပါအစားခြေဥ်ကျန်တဲ့ဘက်ကိုဟိုကျွန်တော်ကကျွန်တော်ပြန်ပြောတယ်ဒီသားဥစ္စာမှာကျွန်တော်ကရင်းနေတယ်ဘာလို့ကျွန်တော်အခုကျွန်တော်ဒီလိုထိတယ်တကယ်လို့ကျွန်တော်ပေါ်နေတာကျွန်တော်မဆွဲလို့ကျွန်တော်သွားတယ်တင်း
လက်ဆောင်မြို့မှာဒဏ်ရာရရဲဘော်တွေကို ตุตุเตตไถบีเซกุตะมุเปนิเดตะชาพั่วอสีฤเลชีณีบีอะริแท้มานักงานนกาพั่วสีตะชูแลปาวนมาเดญูตาญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญ 2021ခုနှစ်ဒီဇင်ဘာလမှာဖြစ်ပွားခဲ့တဲ့ဒိကိကောတိုက်ပွဲအပြီးနောက်ပိုင်းမဲဆောက်မြို့ကိုရောက်လာတဲ့တရားရရဲဘော်တွေရဲ့စစ်ကူတာတဲ့ကိစ္စတွေ၊ safe house စီစဉ်တဲ့ကိစ္စတွေ၊ကျန်းမာရေးစောင့်ရှောက်ပေးတဲ့ကိစ္စတွေကိုအန်ယူဂျီနဲ့ KNU တို့ကပူးပေါင်းကူညီလှုပ်ဆောင်နေတယ်လို့အန်ယူဂျီရဲ့ပြန်ကြားရေးတာဝန်ခံကိုနေဖုံးလက်ကဆိုပါတယ်
ဒီကျွန်တော်တို့အန်ယူဂျီနေနဲ့လည်းဒီတက်နိုင်တဲ့မြောက်အကူအညီဆောင်ရှောက်မှုတွေလုပ်နေပေမဲ့လည်းလေဒီထက်ပိုတဲ့ဒီကူညီမှုတွေဆောင်ရှောက်မှုတွေပံ့ပိုးမှုတွေဒါတွေကတော့အမြဲမပြတ်တာလိုအပ်နေမယ့်အရာဖြစ်ပါတယ်အဲ့တော့ကြောင့်မလို့ဒီအပေါ်မှာအာကိုနီကိုဟန်လည်းပေါ့နော်အပူပေါင်းပါဝင်ဆောင်ရွက်ကူညီကြတဲ့သူတွေအဖွဲ့အစည်းတွေအကုန်လုံးကိုကြိုဆိုတယ်အဲကျေးဇူးလည်းကျေးဇူးတင်ကြောင်းလည်းပြောလိုတယ်အာတခုပါပဲကျွန်တော်တို့ဒီစာနာပို့ကြောက်ဒါကူကြတဲ့ဒါအလှရှင်တွေပြည်သူတွေရဲ့အဲငွေကြေးတစုံတရာပေါ့နော်ဒါတွေကိုတကယ်လိုအပ်နေတဲ့သူတွေရှိကိုတိုက်ရိုက်အဲရောက်ရှိဖို့ပေါ့နော်ရောက်ရှိဖို့ဒါကတော့အရေးကြီးမှထင်ပါတယ်လို့ဟုတ
်အသက်ဆင်ကတော့မဲဆောက်မြို့ကိုရောက်လာတဲ့အချိန်မှာသူတို့တစ်ချိန်ကပို့ဆောင်ပေးခဲ့တဲ့ဒဏ်ရာရရဲဘော်တွေပြန်လဲတက်တာလာတာကိုမြင်တိုင်းဝမ်းသာပီတိဖြစ်ရတယ်လို့ပြောပြပါတယ်သူဟာမဲဆောက်မှာကလေးတစ်ဖက်နဲ့စာဝတ်ညီကလည်းအခက်ခဲဖြစ်နေပြီမဲ့အခုလိုဒဏ်ရာရရဲဘော်တွေအတွက်သူတက်တဲ့ပညာနဲ့စေတနာဝန်ထမ်းအဖြစ်ကူညီဖေးမပေးနေရတာကိုပဲကျေနပ်နေသူဖြစ်ပါတယ်
။ဒါတူဦးတယောက်ထဲကောင်းတာမဟုတ်ဘူးကွဲအကုန်လုံးပေါ့နော်။ဒီကျွန်တော်တို့လာပို့တဲ့အချိန်မှာဒါဟိုဘာလဲဟိုထမ်းမဲ့လူမရှိရင်အဲ့လိုကိုထမ်းမဲ့လူတူလည်းအသိမရှင်နိုင်ဘူးလို့မဟုတ်ဘူးကျွန်တော်တို့ပို့ပြီးတော့ဒီဘက်ရောက်လို့ကျေးဇူးဆောက်ရှောက်ပေးရလို့မရှိဘူး။ပြည့်ခိုင်ကြရင်ပြင်ဒီဘက်မှာဆောက်ပြီးတော့ရေဖို့နေပြီနော်။ဟာဒီမှာဆောက်တဲ့လူတွေရေဖို့နေတဲ့ပေးဆက်မှုကြောင့်လည်းသူတို့ဒီလိုဒီလိုဆောက်ဖြစ်လာတာလေ
။ဒိုးတန်ရဲ့ဒီဘက်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်ထုတ်လွှင့်မယ့် Dothan Focus ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။မြန်မာနိုင်ငံရဲ့တိုက်ပွဲတွေအတွင်းကျန်းမာရေးစောင့်ရှောက်ကူညီပေးနေသူတွေကြောင့် Frontier မြန်မာရဲ့ Dothan စီစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ Democracy လူခွင့်နဲ့ခရိုင်ကဘာစီစဉ်မှာခိုလုံခွင့်ရှောက်သူတွေရွန်ဒါပို့မဲ့ပြည်ထိုင်ဥပဒေကြောင့်ပြောပြထားပါတယ်။ပြည်ထိုင်နိုင်ငံမှာခိုလုံခွင့်ရှောက်ထားသူတွေကိုရွန်ဒါနိုင်ငံပို့ရေးအငင်းပွားစရာအစီအစဉ်ကိုပြည်ထိုင်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒါကလူ့အခွင့်အရေးဆိုင်ရာအကာအကွယ်ပေးရမယ့်တာဝန်ကိုလစ်လျူရှေ့ရာရောက်သလားဆိုတာဒီမိုကရေစီလူ့အခွင့်အရေးခပြိုင်ကဘာအစည်းအဝေးမှာဦးတမောင်တန်းဆွေးနွေးပြပြပေးပါအောင်ခင်ဗျာ
ယူကေကိုတရားမဝင်ရောက်ရှိပြီးနိုင်ငံရေးခေါ်လုံဝင်တောင်းပန်သူတွေကိုရဝမ်ဒါနိုင်ငံပို့မဲ့ဥပဒေကြောင့်ဧပြီလ23ရက်နေ့ကအထက်လွှတ်တော်မှအတည်ပြုလိုက်ပါတယ်တရားမဝင်ရွှေပြောင်းနေထိုင်ကြတာပါတက္ကမလုံးကျင်ဆိုင်နေရတဲ့စိတ်ခေါ်ချက်ဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်ရရှိစုနဲ့ကတော့ပြောပါတယ်ဒီဥပဒေချက်ဟာအဲ့ဒီစိတ်ခေါ်ချက်ကိုဖြည့်ရှင်းတာဖြစ်တယ်လို့လည်းပြည်ထောင်စုဝန်ကြီးချုပ်ကဆိုပါတယ်ဒီကြောင့်ဆွေးနွေးပွဲကိုကျွန်တော်ဖိတ်ခေါ်ထားသူကတော့ UK မှာနေထိုင်နေပြီးအရင်တုန်းကမြန်မာနိုင်ငံရဲ့နိုင်ငံရေးကျင်းသားလည်းဖြစ်88မျိုးဆက်ဘာသာတာငေါဆောင်တယောက်လည်းဖြစ်ပြီးအခုရှင်းနေဖြစ်လူဖေးရဆိုင်ရမှုတွေကိုကြိုက်ပဲဖြစ်ရှင်းပေးနေတဲ့ဟိုအောင်ဖြစ်ပါတယ်မင်္ဂလာပါကိုအောင်ခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါကိုတင်အောင
်ဟုတ်ကဲ့ကိုအေးပရမအုံဆုံးတော့ပေါ့နော်ကျွန်တော်တို့ဒီ UK ကဘာလို့ဒီဥပဒေကိုပြဋ္ဌာန်းမှုစ조사တလဲဆိုတာလေးရှင်းပြပေးပါတော့ခင်ဗျာ
UK နိုင်ငံကကျိုးနိုင်ငံဖြစ်နေတဲ့အတွက်ကြောင့်မလို့ဒီယူရိုကနေပြီးတော့ဒီအထူးအထူးဖြစ်မှာပြင်သစ်ကနေပြီးတော့ဒီတော့ဒီကူလာတဲ့တာမန်နဲ့ပဲဖြစ်ဖြစ်ဒီဒီဟိုဘောဘလိုပဲဖြစ်ဖြစ်တကားတွေနဲ့ပဲဖြစ်ဖြစ်ဒီတရားမဝင်ကူပြောင်းပြီးတော့လီယိုလာပြီးတော့ခလုံးဝင်းတင်တဲ့လူတွေကိုတားဆီးတဲ့တားဆီးခြင်းလို့ပင်လယ်ကိုဖြတ်ပြီးတော့တင်မောတွေနဲ့လာတဲ့ဗုဒ္ဓတင်မောတွေတာမန်တွေကိုအပြည့်ဖြတ်တားဆီးလိုက်မယ်ဆိုပြီးတော့သူတို့အတိတ်ကရည်ရွယ်ချက်နဲ့ထုတ်တာပါဟုတ်ကဲ့
ဟုတ်ကဲ့ကုလသမဂ္ဂလူခွေးဆိုင်ရာဗာမင်းကြီးတဲ့ဒုက္ခတဲ့များဆိုင်ရာမဟာအမင်းကြီးနှစ်ယောက်လုံးကတော့
Filippo Grandi and Volker Turk are calling on the UK government to reconsider its plan to transfer asylum seekers to Rwanda.
ဒီအရောင်းဝင်ဥပဒေပေါင်းတွေ့ရနေပြီးတော့ဟိုဟာပေါ့နော်သူတို့ကန့်ကွက်ပြီးတော့ဟိုဟာပေါ့နော်တရားစွဲပြီးကျွန်တော်တို့ဒီနိုင်ငံမှာအင်္ဂလန်နိုင်ငံမှာရှိတဲ့ Supreme
The first flight will leave in 10 to 12 weeks.
ဂျွန်လိုင်းပါစပြီးပထမအဦးဆုံးဒီနိုင်ငံရေးခလုံးဝင်တောင်းခံထားတဲ့သူပေါ့နော်အဲ့ဒီလိုခုနတရားမဝင်ရောက်ရှိပြီးတောင်းခံထားတဲ့သူတွေပို့မယ်ဆိုပြီးတော့ပြောတယ်ကိုအောင်မလို့ထင်းနေခင်အသိဥပဒေအပြသူတို့လုပ်ရင်လုပ်နေတယ်ဒါပေမဲ့တကယ်တမ်းလက်တွေ့မှာသူတို့ပို့မယ်ဆိုရင်မဖြစ်နိုင်နေဘူးပြီးတော့ဒီလူခွင့်ဥပဒေဘက်တော်သားအရာပြီးတော့ဒီဟိုဘောခုခံဖို့အတွက်ကျွန်တော်တို့မှာ challenge လုပ်ဖို့အတွက်ကျွန်တော်တို့မှာပြင်ဆင်နေတာအများကြီးရှိတယ်ပေါ့နော်ကျွန်တော်တို့မှာနောက်တစ်ဆင့်ရပါရှိတယ် Supreme Court ပြီးကျွန်တော်တို့မှာနောက်တစ်ခု European ကုတ်တော့European ကုတ်တော့အပြီးဆိုတာရှိသေးတယ်ဒါပေမဲ့မလုပ်ရသေးဘူးဘာမှမဖြစ်သေးဘူးဒါဟိုဘော်ရေးရှည် process ကြီးပေါ့ဘာကြောင့်လဲဆိုတော့ဒီနိုင်ငံကကျွန်တော်တို့တစ်ခုကဖြစ်တာကကျွန်တော်တို့တွေဟိုဘော်ဒီနိုင်ငံက rules of law ကတကယ်တမ်းပေါ့နော်တရားဥပဒေစိုးမိုးရေးကတကယ်ကိုအသက်ဝင်ပြီးအလုပ်လုပ်နေတဲ့အတွက်ကြောင့်မို့ ဒီနိုင်ငံရဲ့အစင်မှာတရားရုံးချုပ်ရဲ့အခွင့်အရေးကဘယ်အခြေအနေနဲ့လွတ်တော်ရဲ့ဆက်ဆံရေးတွေကိုစိန်ခေါ်လိုက်တာဖြစ်တယ်လို့ဒါအပြည့်ပြဆိုင်ရာလူကြီးချမ်းသာကွယ်အဖွဲ့အရင်ကထောက်ပြတဲ့နောက်တစ်ချက်ကနောက်ရေးကြည့်တဲ့အချက်တစ်ချက်ပါ။ခုနကတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုဥပဒေကိုကော့ကတရားရုံးရဲ့
ဒီနိုင်ငံရဲ့အစင်မှာ
Supreme Court ကိုယ်တိုင်ကပြန်လဲကြားနာပြီးစစ်ဆေးရမယ်ကိစ္စပါ။ဟုတ်ကဲ့တော့စာတိုင်းထည့်ရုံနဲ့မရတကယ်တမ်း agreement ကဟိုမှာတကယ်တမ်းလက်တွေ့မှာဟိုမလုံလုံဆိတ်ချမှုရှိရဲ့ဘာတွေလုံလုံဆိတ်ရမှုရှိတာပေါ့ဘာတွေလုပ်နေလဲရဝန္ဒါက UNHCR ကနော်ဟိုဟိုကဘာကူလာတမကရောဂါတွေများမဟာမင်းကြီးယုံကိုတိုင်းကဒီဒီဒီအစ္စရေးလုံးကသူလက်ခံတယ်နောက်ပြီးတော့ဒီဒီအော်စတြေးလျလက်ခံတယ်ဒါပေမဲ့ UK မှာသူလက်မခံဘူ
း
UK မှာကျွန်တော်ဥပဒေကျွန်တော်ဆူပရီမီကိုတည့်တဲ့ခါကျ UNHCR တက်တည်အနေနဲ့လာထွက်ထားတယ်ရှိတယ်ဒီမှာဒါစိတ်မဖြစ်ဘူးဆိုတာ
ရဝါဒနိုင်ငံကတော့ဒီအစီအစဉ်ကိုကြိုဆိုလိုက်တယ်ဆိုတော့သူတို့ကတော့သူတို့နေရာလုံးချုပ်စိတ်ချပါတယ်လို့ပြောတာပေါ့
ဟုတ်ကဲ့
တစ်ဆက်တည်းပါပဲကျွန်တော်ဒီ AB သတင်းဌာနကဒီနိုင်ငံရေးခေါ်လုံးဝင်လျှောက်ထားတဲ့ခုနကူးလာပြီးတော့လျှောက်ထားတဲ့ဒီကိုတွေ့တဲ့အခါမှာရဝါဒကိုပုတ်ပဲဥလေကိုလာသူတို့တိကျတယ်သူတို့မလာဘူးတဲ့ဒီသတင်းကိုအပြည့်ပြပြီးတော့လည်းဒီနိုင်ငံကြီးချုပ်မရှိဆုနတ်ကကြည့်ကျွန်တော်တို့ရဲ့ဒီဥလေကဖြစ်ရောက်တဲ့ကျိုးတရားမှုရှိတယ်လို့ပြောတယ်။တခြားနိုင်ငံတွေကပါ UK ရဲ့ပုံစံနောက်ကိုလိုက်လာကြလိမ့်မယ်ဆိုပြီးပြောတယ်။ကိုကဘလို့ထင်လဲ။ဒါကတော့နောက်ဆုံးမင်းကပါကိုက။ဟုတ်
။ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့ခင်ဗျာ။အဲ့ဒီ AP တင်းကတကယ်တမ်းကြရင်တော့ဘလောက်ထိမှန်လဲဆိုတာတော့ဟိုဟိုဟိုဘလောက် percentage ပါနော်။ဟို2ရက်လတစ်ယောက်နေရပြီးနှစ်ယောက်နေတာပြီးပဲ3ယောက်နေတာပြီးမယ်။အဲ့လို percentage ကိုတွက်လိုက်ရင်တော့ဟိုဟိုဘလို့မှဟိုဟာပေါ့နော်အဲ့မှာရောက်နေတဲ့လူတွေကဘာဥရေကြီးပဲဖြစ်ဖြစ်သူတို့ဒီကိုဖြတ်မှာပဲကျွန်တော်တို့ဒီတစ်ခုပဲကျွန်တော်ဒီအစိုးရကိုကျွန်တော်ဟိုဟာပေါ့ဒီ UK အစိုးရကိုကျွန်တော်တို့ဒီအကြံဉာဏ်ပေးနေတာကတော့ဒီ channel ကိုဖြတ်တဲ့ဘုတ်တွေကိုရက်ချင်ရင်ဒီနိုင်ငံတကယ်နိုင်ငံနဲ့ဥပဒေလုံးလို့မရဘူးကျွန်တော် EU တစ်ခုလုံးမဟုတ်တက်ဆိုင်တဲ့နိုင်ငံတွေအားလုံးနောက်ပြီးအီရတ်စအပါဝင်အာဖဂန်အပါဝင်ကျန်တဲ့နိုင်ငံတွေအားလုံးစီးရီးယားအပါဝင်အကုန်လုံးကစုပေါင်းညှိနှိုင်းပြီးငါတို့ဘလို့လုပ်ကြမယ်အကုန်လုံးစုပေါင်းဖြည့်ရှင်းမှရမယ်အလုပ်ဒီ migrant movement ကကျွန်တော်တို့နှစ်ပေါင်းထောင်နေချီနေတာနော်ထောင်နေချီန
ော် movement နိုင်ငံဆိုတဲ့ nation state ဆိုတာဒီပေါ်ကင်တဲ့ကဒီရွှေတောင်းနေထိုင်တာဖြစ်တယ်ဒါကအခြေခံလူ့ခွင့်ရေးတစ်ခုဖြစ်တယ်လူ
အဲ့ဒါဟုတ်ကဲ့
ကျွန်တော်တော့ဒီပြည်ပြည်ချုပ်ပြီးစဉ်းစားမယ်ဆိုလို့ရှိရင်တော့လူဆိုတာကဘာဆိုတဲ့စက်ကြောင်လေတဲ့ဂျူဘောကတက်ရှိပဲလေ
ဟုတ်တယ်ကဲဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒါကြောင့်မို့ကျွန်တော်တို့လက်ဝဲလေးလော်ယာတွေကကျွန်တော်တို့ဆလိုဂန်တစ်ခုရှိတယ် No one is illegal in this any gun no one illegal ပေါ့နော်ဘယ်သူမှတရားမဝင်မဟုတ်ဘူးကဘာကြီးမှနေထိုင်တဲ့လူတွေကအကုန်လုံးကအကုန်လုံးကတရားဝင်နေထိုင်ကြတာပေါ့ကဘာကြီးကနေပေးတာဒါကြောင့်မို့ကျွန်တော်က no one is illegal
ကျေးဇူးအများကြီးတင်ပါတယ်ကိုအောင်ရေ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါတေလူကကျေးဇူးပါကျေးဇူးပါကဲ
့အခုဒီနေ့တင်ပြသွားခဲ့တဲ့သူကတော့ UK နိုင်ငံမှာနေထိုင်နေပြီးအရင်တုန်းကမြန်မာနိုင်ငံရဲ့နိုင်ငံရေးကျင်းသားလည်းဖြစ်တဲ့88ဘာဂဒါဂျိုးဆက်ရဲ့ခေါင်းဆောင်ဦးလည်းဖြစ်ခဲ့တဲ့ UK ကရှင်းနေလူပင်ဆိုင်ရာအမှုတွေကိုလိုက်ပြနေတဲ့ရှင်းပြီးကိုအောင်ဖြစ်ပါတယ်ကျွန်တော်တပောင်းသားမှာ
ခလုံးကွင်းလျှောက်ထားသူတွေကိုရဝန္ဒာပို့မဲ့ပြည်တိန်ဥပဒေအကြောင်းဥတ္တမောတန်ဆွေးနွေးကြပြပေးခဲ့တာပါမကြာခင်နောက်ပတ်စဉ်ခဏလေးဖြစ်တဲ့အာရှနိုင်ငံရေးလေယာစီပွားဥရရာတွေနဲ့သတင်းတွေတက်ကတုဒအစီအစဉ်တွေဆက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA အမေရိကန်တန်ရဲ့မေလ4ရက်စနေညပိုင်းရေဒီယိုအစီအစဉ်တွေကိုည10နာရီထိရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်ခန့်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေကလေယာစီပါနောက်ဥဒ္ဒရာသီနဲ့သတင်းတွေတဲကသုဒ္ဓစီစဉ်နေမတိုင်ခင်အာရှနိုင်ငံရဲ့အစီအစဉ်ပထမဆုံးကြည့်အောင်ပါဒီတစ်ပတ်မှာတော့တရုတ်အင်အားချက်ထွင်လာတာနဲ့တောင်ကိုရီးယားဘက်ကစဉ်စားချက်သစ်ထွက်လာတာတွေကိုပြောထားပါတယ်စစ်အင်အားတိုးချဲ့လာနေတဲ့တရုတ်ဟာသူ့ရဲ့တတိယမြောက်အကြီးဆုံးလေယာဉ်တင်သင်္ဘောကြီးကိုမေလ၁ရက်နေ့မှာရေချစမ်းသပ်မောင်းနှင်လိုက်ပါတယ်ဒါအပြင်အိန္ဒိယသမုဒ္ဒရာထဲတရုတ်အတွက်ရေးပါတဲ့မော်တိုက်နဲ့စစ်ရေးပါဝင်ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့သဘောတူလိုက်ပြန်ပါတယ်။အခုလိုအချိန်မှာတောင်ကိုရီးယားဘက်ကတော့အမေရိကန်ပြည်တိုင်နဲ့ဩစတြေးလျသုံးနိုင်ငံပါတဲ့ AUKUS လို့တကောက်ခေါ်တဲ့ Indo-Pacific ဒေသလုံခြုံရေးမဟာမိတ်အဖွဲ့ကိုဝင်ဖို့စဉ်းစားနေပါတယ်။ဒီကြောင်းတွေကိုကိုစောမှုကျော်ပြောပြပေးပါအောင်ခင်ဗျာ။
တရုတ်ဟာသူ့ရဲ့တတိယမြောက်လေယာဉ်တင်သင်္ဘောကိုမေလ၁ရက်နေ့ကရေချဆန်းသတ်မောင်းနှင်ပါတယ်ဖူကျင်းလို့အမည်ပေးထားတဲ့ဒီလေယာဉ်တင်သင်္ဘောဟာဒုတိယမြောက်တရုတ်ပြည်လုံးသင်္ဘောဖြစ်ပြီးတန်ချိန်8000ကျော်ရှိပါတယ်ဒါဟာတရုတ်ရဲ့အကြီးဆုံးစစ်သင်္ဘောဖြစ်လာပါတယ်ဒီသင်္ဘောကို2022ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာပါဒီသင်္ဘောနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြခြင်းမရှိပေမဲ့အစင်းမြက်လျှက်စစ်ပစ္စည်းတွေနည်းပညာတွေတပ်ဆင်ထားတယ်လို့ဆိုပါတယ်အရင်ကလေယာဉ်တင်သင်္ဘောနှစ်စီးရှိထားပြီးဖြစ်ပါတယ်ပထမတစ်စင်းကတန်6000ကျော်ရှိတဲ့လျောင်းနှင်းဖြစ်ပါတယ်ဆိုဗီယက်ခေတ်ကသင်္ဘောဖြစ်ပြီးယူကရိန်းကနေဝယ်ယူတာပါ2012ခုနှစ်မှာပါဒုတိယတစ်စင်းကတော့တရုတ်ပထမအဦးဆုံးဆောက်လုပ်တဲ့တန်6600ကျော်ရှိရှန်တောင်သင်္ဘောဖြစ်ပါတယ်2019ခုနှစ်မှာပါဒီသင်္ဘောနှစ်စင်းလုံးဟာတိုက်လေရင်အစင်း40ကျော်တည်ဆောင်နိုင်ပါတယ်။ဒါကြောင့်အခုဖူကျင်းသင်္ဘောဟာလေရင်အစင်းရေပိုများတည်နိုင်မှာပါ။တရုတ်ဟာစတုတ္ထမြောက်တစ်စင်းကိုလည်းစတင်တည်ဆောင်နေပြီးပထမဆုံးနျူကလ িয়ার လောင်စာသုံးဖြစ်မယ်လို့သတင်းတွေမှာရေးသားထားပါတယ်။တရုတ်ဟာအရှေ့ဘက်ခြမ်းမှာထိုင်ဝမ်၊ဂျပန်၊တောင်တရုတ်ပင်လယ်ပြင်အရေးတွေမှာထိတိုက်တွေ့နေပြီးတင်းမာမှုတွေရှိနေချိန်မှာစစ်အင်အားကိုအားစိုက်တိုးချက်နေပါတယ်။ထိုင်ဝမ်ဂျပန်ဖိလစ်ပိုင်တို့ဟာအမေရိကန်နဲ့မဟာမိတ်တွေဖြစ်ပြီးအမေရိကန်ကလည်းတောင်တရုတ်ပင်လယ်ပြင်နဲ့အင်ဒိုပစိဖိတ်ဒေသအတွင်းနိုင်ငံတကာရေလမ်းကြောင်းတွေကိုလုံခြုံလွတ်လပ်စွာသွားလာနိုင်ရေးလှုပ်ဆောင်မယ်လို့ပြောဆိုထားပါတယ်။တရုတ်ဟာကမ္ဘာဒေသအသီးသီးမှာစစ်စခန်းတွေအဖြစ်အသုံးပြုနိုင်မဲ့စိတ်ကန်းတွေအခြေခံအဆောက်အဦးတွေလိုက်လံတည်ဆောက်နေပါတယ်။တရုတ်ဟာ2035ခုနှစ်မှာနျူကလ িয়ার ထိပ်ဖူးတပ်ဒုံးအလုံးတစ်ထောင်ပိုင်နဲ့ခင်မီတံမတော်ဖြစ်ရေးနဲ့2050မှာကမ္ဘာအဆင့်တံမတော်ဖြစ်ရေးဥတီလှုပ်ဆောင်နေပါတယ်။အရှေ့ချမ်းပင်လယ်ပြင်မှာတင်းမာမှုတွေရှိနေချိန်အနောက်ဖက်အိန္ဒိယသမုဒ္ဒရာဆူမိုကြီးကိုလည်းတရုတ်ကအာသွန်လှုပ်ဆောင်လာနေပါတယ်။ဒီကိစ္စမှာမြန်မာနိုင်ငံဟာမဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံဖြစ်နေပါတယ်။တရုတ်ရဲ့ခြေလှမ်းတွေအပေါ်အိန္ဒိယကတော့စိုးရိမ်ပါတယ်။မကြသေးမီကမှပဲစီရီလင်္ကာအနီးအိန္ဒိယသမုဒ္ဒရာတွေကကျွန်းနိုင်ငံငယ်လေးမော်လ်ဒိုက်ဟာစီရေးပူပေါင်းဆောင်ရွက်မှုမှာအိန္ဒိယကိုဖယ်ထုတ်ပြီးတရုတ်နဲ့မဟာမိတ်စာချုပ်ချုပ်လိုက်ပါတယ်။ယခင်မော်လ်ဒိုက်အစိုးရကအိန္ဒိယနဲ့မဟာမိတ်ချုပ်ခဲ့ပေမဲ့လွန်ခဲ့တဲ့6လကမှတက်လာတဲ့မိုဟာမက်မွေဇူအစိုးရဟာတရုတ်နဲ့ပုံမနီးကပ်အောင်လုပ်လိုက်ပါတယ်။နယ်ပယ်ဆုံးပါဝင်တဲ့မဟာဗျူဟာမြောက်မဟာမိတ်ပြုလိုက်ပြီးမော်လ်ဒိုက်နဲ့ပူပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်ဘင်ကဧပြီလ22ရက်နေ့မှာပြောဆိုခဲ့ပါတယ်
။ပူတန်ဆင်းဟွာချုံးမှာ全面战略合作伙伴关系
ရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုမိပါတယ်။နေပယ်ဆုံးပါဝင်တဲ့မဟာဗျူဟာမြောက်မိဖက်ဖြစ်မှုကိုပုံမနဲ့ရှိုင်းအောင်ဆောင်ရွက်သွားပါမယ်။အနာဂတ်မှာနှစ်ဖက်ပြည်သူတွေအကျိုးရှိစေမဲ့တရုတ်မော်လ်ဒိုက်အတိုင်းဝိုင်းကိုအရှိန်မြင့်တိဆောက်သွားပါမယ
်။တရုတ်ဟာပါကစ္စတန်တို့အီရန်တို့နဲ့လည်းမဟာမိတ်ဖြစ်ပါတယ်။အီရန်ရုရှားတရုတ်ပူးတွဲစီးရေးလေ့ကျင့်တာတွေရှိပါတယ်အရှေ့အလယ်ပိုင်းကနေလောင်စာအပြည့်တင်ထားတဲ့တရုတ်သင်္ဘောအစင်း60ကျော်လောက်ဟာနေ့စဉ်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးတောင်တရုတ်ပင်လယ်ပြင်ကိုပတ်ခါတရုတ်ကိုရောက်အောင်သွားရပါတယ်ဒါကြောင့်အိန္ဒိယသမုဒ္ဒရာဟာတရုတ်အတွက်အရေးပါတယ်လို့တရုတ်ကလောင်စာတွေကိုကြောက်ဖြူကနေပိုက်လိုင်းနဲ့တရုတ်ပြည်ယူနန်ကိုသယ်ယူဖို့အလွန်စိတ်အားထက်သန်နေတာပါမော်လ်ဒိုင်းနဲ့တရုတ်စီးရေးပူပေါင်းဆောင်ရွက်ဖို့သဘောတူလိုက်တဲ့အပေါ်အိန္ဒိယမနီပယ်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးနဲ့ပထဝီနိုင်ငံရေးဌာနကလက်ထောက်ပါမောက်ကဆန်ကေဂူဂျာကအခုလိုသုံးသပ်ပါတယ
်။ Number of visits of Chinese naval vessels to Maldives will go up, that is for sure.
မော်လ်ဒိုင်းကိုတရုတ်သင်္ဘောတွေပို့ပြီးရောက်လာဖို့ကသိကြပါတယ်။ဒုတိယအနေနဲ့ကတော့စီးရေးပူတွဲလက်ချက်နာမျိုးတွေဖြစ်လာနိုင်ပါတယ
်။အိန္ဒိယသမုဒ္ဒရာအတွင်းမော်လ်ဒိုင်းကိုရောက်သွားတဲ့အတွက်တရုတ်ဟာခြေကုပ်ထပ်ရသွားပါတယ်။မော်လ်ဒိုက်ဟာမြန်မာပြည်ကြောက်ဖြူကနေတီတိလင်္ကာကိုဖြတ်ပြီးတည်တံ့နေဖြစ်ပါတယ်။တီတိလင်္ကာမှာလည်းတရုတ်စိတ်ကမ်းရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတရုတ်တောင်းဆိုထားတဲ့စီမံကိန်းတွေဟာနှေးကွေးနေသလိုအခုပြည်တွင်းစစ်ဖြစ်နေတဲ့အတွက်ရှေ့ဆက်မတိုးနိုင်ဖြစ်နေပြန်ပါတယ်။ဒါကြောင့်တရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့တွန်းအားပေးဆောင်ရွက်လိုတဲ့သဘောရှိနိုင်ပါတယ်။အခုလိုအချိန်မှာပဲမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့တောင်ကိုရီးယားဟာအမေရိကန်ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေပါဝင်တဲ့ AUKUS မဟာမိတ်အဖွဲ့ကိုဝင်ဖို့စဉ်းစားနေကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးရှင်ဝွန်ဆစ်ကမေလ1ရက်နေ့ကဩစတြေးလျနဲ့နှစ်နိုင်ငံဆွေးနွေးအပြီးမဲလ်ဘုန်းမြို့မှာပြောဆိုခဲ့ပါတယ်။ တောင်ကိုရီးယားဟာဗြိတိန်အမေရိကန်တို့လိုနိုင်ငံတွေကနေအဆင့်မြင့်နည်းပညာတွေရလိုနေပါတယ်။ AUKUS ရဲ့သဘောတူညီချက်အရ2022ခုနှစ်ကအမေရိကန်နဲ့ဗြိတိန်ဟာအမေရိကန်လုံနျူကလ িয়ার လောင်စာ၃ရင်းငုတ်သင်းမောတွေဩစတြေးလျကိုရောင်းချပေးခဲ့ပါတယ်။တရုတ်ရဲ့စစ်အင်အားချက်ထွင်မှုရုရှားယူကရိန်းအရေးအစ္စရေးဟားမတ်အရေးမြောက်ကိုရီးယားအရေးအီရန်အစ္စရေးပဋိပက္ခစရတဲ့ကြောင့်တကဘာလုံးအသွင်ဆောင်တဲ့ပဋိပက္ခတွေပုံမပြင်းထန်လာပြီးစီရေးနိုင်ငံရေးအုပ်စုဖွဲ့မှုတွေလက်နက်အပြိုင်အဆန်တပ်ဆင်မှုတွေပုံမကြီးထွားလာတာကိုတွေ့မြင်နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။ဒေတာရင်းတရုတ်စင်ရချက်ထွင်လာချိန်မှာအော်စတြေးလျစဉ်စားချက်သက်ပေါ်လာတာကိုကိုစုံမှုကျော်ပြောပြပေးခဲ့တာပါ။အာရှနိုင်ငံရေးအစီအစဉ်မှာပေါ့နော်။အခုတော့လေယာစီဝါပတ်စင်ကဏ္ဍပါစိုက်ပျိုးစီရှုံးရတဲ့အထိအာလူစီထိုးကြတာအပအဝင်ကိုဒီတစ်ပတ်မှာပြောထားပါဗျ။ပွဲရုံတွေကအာလူဝယ်ရမှုရော့ကြလာတဲ့အတွက်စိုက်ပျိုးစီရှုံးရတဲ့အထိအာလူစီတွေထိုးကြနေပါဗျ။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တည်နှံစီအတက်ကြကောဘယ်လိုရှိပါလဲ။ဒီလေယာစီးပွားသတင်းတွေကိုစူးစီးပြီး Farmer Times Media အဖွဲ့ကပြောပြပေးတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ။
လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေဆွေကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့အာလူးစေးထိုးကြလို့တောင်သူတွေအရှုံးပေါ်နေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေအပါအဝင်လမ်းမဆက်သွယ်ရေးအခက်အခဲတွေကြောင့်ပွဲရုံတွေကအာလူးဝယ်ရမှုရနာလာကြတဲ့အတွက်စိုက်ပျိုးစရိတ်ရှုံးတဲ့အထိဈေးတွေထိုးကျနေတယ်လို့တောင်သူတွေကပြောပါတယ်။လက်ရှိအချိန်အားချမ်းပြည်နယ်မှာအာလူးအများပြားထွက်ပေါ်တဲ့ရာသီဖြစ်လို့ရောင်းလိုအားများပြီးဝယ်လိုအားကနည်းပါးတာကြောင့်အာလူးတစ်ပိတ်သားကိုတစ်ထောင်ကျပ်လောက်ထိကျဆင်းနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အခုလိုအချိန်ကချမ်းပြည်နယ်အောင်မန်းဈေးကွက်မှာအာလူးတစ်ပိတ်သားကို2800ကျပ်လောက်ထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့အာလူးအလုံးကြီးအတန်တစ်ပိတ်သားကို1900ကျပ်လောက်သာဈေးရရှိတယ်လို့အောင်ပန်းမြို့နယ်ကအာလူးပွဲရုံပိုင်ရှင်တဦးကပြောပါရယ်အလုံးသေးပြီးအရေးသွေးညံ့တဲ့အာလူးတွေကတော့တပိတ်သားကို900ကျပ်ဈေးလောက်သာရရှိတယ်လို့ဆိုပါရယ်လက်တလောပြည်တွင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲမှုတဲယူပို့ဆောင်ရေးစရိတ်ကြီးမြင့်မှုနဲ့လမ်းခီးကြာမြင့်ချိန်ကြောင့်အာလူးပုံတို့ပျက်စီးတာတွေကိုလည်းတောင်သူတွေနဲ့ကုန်းတွေတွေဟာရင်ဆိုင်နေရတာဖြစ်ပါရယ
်တခြားဈေးမြင့်တက်နေလို့ကျင်းတဲ့ကိုကျပ်3,500ထိဈေးကောင်းပေးပြီးဝယ်ယူနေပါရယ်ပြင်းတွင်းမှာတကြစင်းမြစ်တနေတဲ့အတွက်တောင်သူတွေထံကနေကျင်းတဲ့တန်ကို7,500ထိအမြင့်ဆုံးစီပေးပြီးဝယ်ယူနေကြတာဖြစ်တယ်လို့မြန်မာနိုင်ငံတကြနဲ့ကျန်ထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါရယ်။ကျန်ကျိတ်ရာဒီအစားကပြင်းတွင်းဈေးကွက်မှာတကြတပိတ်တာကို3,800ကျပ်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တကြတပိတ်တာကို4,500ကျပ်ထိဈေးမြင့်တက်လာတာဖြစ်ပါရယ်။မြန်မာနိုင်ငံမှာကြံရိတ်သိမ်းကြိတ်ခွဲမှုတွေကိုနှစ်စဉ်ဒီဇင်ဘာလမှာစတင်ပြီးဧပြီလဆန်ပိုင်းမှာကုန်ဆုံးလေးရှိပေမဲ့တိုက်ပွဲတွေကြောင့်ကြံခွင့်ယူမှုနောက်ကျခဲ့ရတဲ့အတွက်အချို့တရားစိတ်ရုံတွေကကြံကြိတ်ခွဲတရားထုတ်လုပ်နေစေဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်ကကြံဆိုင်တောင်သူတို့ကပြောပါရယ်ကြံတီးနယ်ကိုစကိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအဓိကစိုက်ပျိုးကြပြီးနိုင်ငံတော်ဝန်ကတရားစိတ်ရုံပေါင်း23ရုံကနေတနေ့ကိုတရားတန်ချိန်4သိန်းလောက်ထုတ်လုပ်နေတာပါမြန်မာတရားကိုဗီယက်နမ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံပါဝင်ပြင်ပနိုင်ငံတို့ကဝယ်ယူလို့ကြောင်းကံလွတ်မှုတွေရရှိထားပြီးမယ်အခုနှစ်ကြံကြဲရာဒီမှာတော့တရားစစ်တွေအပြေအဝမလဲပန်နိုင်ခဲ့တာကြောင့်ဗီယက်နမ်ဈေးကွက်တစ်ခုတည်းကိုသာတင်ပို့နေရတာဖြစ်တယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောဆိုထားပါတယ
်ပန်းနာပို့ကုန်လိုင်းစဉ်ထုတ်ပေးချိန်ကြာလို့ကုန်သည်တွေအခက်တွေ့နေပါတယ်ဒီဘက်ကိုပဲနှန်းတင်ဖို့ရမှာပုတ်ကုန်လိုင်းစဉ်ခွင့်ပြုမိန့်ရရှိဖို့လနဲ့ချီပြီးဆောင်းဆိုင်ရတဲ့အပြင်တဲယူတူလောင်စရိတ်ကလည်းအချိန်နဲ့အမျှမြင့်တက်နေတဲ့အတွက်တောင်သူတွေထံကနေပေါက်ဈေးထက်လျှော့ပြီးဈေးနှိမ်ဝယ်ယူနေရတယ်လို့ပဲနှန်းပုတ်ကုန်လုပ်ငန်းရှင်တွေကပြောပါရယ်ပင်လယ်ရေကြောင်းကုန်သွယ်မှုကနေတွားရတဲ့အခါဌာနဆိုင်ရာတွေကသတ်မှတ်ထားတဲ့လုံထုံးလုံနည်းတွေကြောင့်အခက်အခဲတွေလည်းရှိနေပြီးအချိန်ကျညာမှုနဲ့ကုန်ကျစရိတ်ကလည်းပိုများတယ်လို့ကုန်သည်တွေကဆိုပါရယ်
ဟုတ်ကဲ့။ဒါကြောင့်ဒီအချိန်မှရှိပြီးတော့ခက်ခဲဖြစ်မယ်ဆိုရင် ့ဝယ်ရက်ကုန်ရလေဇင်းလုံးနဲ့ပို့ရအချိန်ပေါ်မူတည်ပြီးအခက်အခဲဖြစ်မယ်ဆိုဇင်းလုံးကပေါ့စင်းတစ်ခုထက်အဟို6အောင်လောက်ဖြစ်တယ်တောင်သူလဲဇင်းလုံးရစီဖြစ်တယ်အမှားဇင်းလုံးကောင်းပါလားဒါပေမဲ့စိုက်တာကောင်းပဲနောက်ပြီးကျူးစိုက်မယ်ထွန်းလုံးကောင်းပဲအဲ့လိုဖြစ်တဲ့အတွက်ဒီပဲမျိုးစုံနဲ့ပတ်သက်တဲ့အစ်စိုးလိုက်စင်ပေါ့နော်အဲ့ဒါလေးတွေကိုတော့တော်တော်လေးလေးမြန်မြန်ဆန်ဆန်နဲ့အန္တရာယ်မရှိပါတော့ချပီစီစီနဲ့
ကုန်တယ်တွေဘက်ကဈေးထိန်ဝယ်ယူနေတာကြောင့်တောင်သူတွေအနေနဲ့အကျိုးမြတ်ရသင့်သလောက်မရရှိတော့ဘူးလို့ AR တိုင်းဟင်္ဒရာမြို့နယ်ကပဲဆိုင်တောင်သူဦးလာဝေကပြောပါတယ
်တို့တောင်သူတွေပိုကန်းတာပေါ့ပဲဈေးကောင်းနေဆိုပေမဲ့ပဲဆိုင်တဲ့အခါတွင်းအားစုဈေးတွေကလည်း3000လောက်တော့တက်လာလေအခုပဲလက်ကျန်လေးတွေတွန်းရောင်းနေရတဲ့အချိန်မှာဈေးဆက်မတက်တဲ့အပြင်ဟိုဘယ်လိုပြောရမလဲကြာဈေးဖြစ်ဖြစ်သွားတော့ဗျာမရှုံးဘူးဆိုတာလေးတော့ပဲပြောရမှာပေါ့
ဇန်နဝါရီလကနေမတ်လကုန်အထိမပဲပေါ်ချိန်ဖြစ်တဲ့အတွက်လက်တလောတောင်သူတွေလက်ထဲမှာရိတ်သိမ်းထားတဲ့မပဲလက်ကျန်တွေရှိနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကပြည်တွင်းဈေးကွက်မှာမပဲပိတ်တဲ့ချိန်20ပါတအိတ်ကို35,500ကျပ်ထိဈေးရရှိခဲ့ပေမဲ့မေလ1ရက်နေ့မှာတော့မပဲတအိတ်ကို96,000ကနေ33,000ကျပ်အတွင်းဈေးနဲ့ဝယ်ယူနေကြတာဖြစ်ပါတယ်။
ဆိုင်ပြိုးစိရှုံးနေသည့်အာလူစိထိုးကြတာပါဝင်ကိုသဖာမတ်ဒိုက်စ်မီဒီယာအဖွဲ့ပြပြပေးခဲ့တာပါအခုတော့ဥဒုရသည်နဲ့နာဂတ်စီစဉ်မှာအပူချိန်မြင့်တက်မှုနဲ့ခလင်းငယ်ကြံမာရေးကိုပြောထားပါတယ်တော်ဝရှနိုင်ငံကခလင်းငယ်တွေဟာတခြားဒေသကခလေးတွေထက်ပြင်းထန်လာတဲ့အပူချိန်ပုံမှုရင်ဆိုင်နေကြပါတယ်ကဘာကြီးပုံမှုပူပြင်းလာနေတဲ့အချိန်မှာဒေသတွင်းသန်းနေချီတဲ့ခလင်းငယ်တွေရဲ့အသက်ဘေးဒါမကပဲရှေ့နာဂတ်တို့လည်းချင်းချမှုတွေရှိလာနေပါတယ်နားလောင်ပြပြပေးပါအောင်ခင်ဗျာ
The era of global warming has ended. The era of global boiling has arrived.
ကဘာပူနေမှုကာလကတော့အဆုံးသတ်သွားပြီးပွက်ပွက်ဆူအောင်ပူတဲ့ကာလတွေကိုစတင်ရောက်လာပါပြီ။လေထုကလည်းအသက်ရှူလို့မရတော့အောင်ညင်ညမ်းလာပါပြီ။ရုပ်ကျွင်းလောင်စာထုတ်ယူသုံးဆွဲရာကရလာတဲ့အကျိုးအမြတ်တွေရနေတာကိုရောဥရုယာသီပြောင်းလဲမှုအရေးဆောင်ရွက်မှုတွေပြက်ကွက်နေတာမျိုးဆက်ပြီးတော့လက်ခံနေလို့မဖြစ်ပါဘူး။
ဒါကတော့လက်ရှိကြုံနေရတဲ့ရာသီဥတုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုကုလသမဂ္ဂအတွင်းမှုချုပ်ကသတင်းထောက်တွေကိုပြောဆိုသွားတာပါခုလိုကမ္ဘာတစ်ဝှမ်းရာသီဥတုတွေဆိုးရွားလာတဲ့တံကိုအများဆုံးရင်ဆိုင်နေရတာကတော့နှုတ်ဆွအရွယ်ကလေးငယ်တွေလမ်းလျှောက်သက်စကလေးတွေနဲ့တက်ကြီးရွယ်အိုတွေဖြစ်ကြပါတယ်အဲ့ဒီအထက်မှာတောင်အာရှနိုင်ငံတွေကကလေးငယ်တွေကအများဆုံးပါဒေသရင်းကလေးငယ်88ရာခိုင်နှုန်းလောက်ကနေ့အပူချိန်35ဒီဂရီဆဲလ်ဆီယပ်ကျော်နဲ့ရင်ဆိုင်နေကြပြီးတော့ကလေးငယ်4ယောက်မှ3ယောက်နှုန်းဖြစ်ပါတယ်။2023ဇူလိုင်လဟာကမ္ဘာမှာအပူဆုံးကာလရောက်ခဲ့တဲ့အတွက်အာရှတိုက်ကကလေးတွေအပါအဝင်ကမ္ဘာအရရက်ကကလေးတွေရဲ့အနာဂတ်အတွက်စိုးရင်တန်းနေလဲထွက်လာပါတယ
်။ Extreme heat takes the greatest toll on those least able to manage its consequences.
ပြင်းထန်တဲ့အပူချိန်ဟာသူ့အကျိုးဆက်ကိုရင်ဆိုင်ဖြည့်ရှင်းနိုင်ခြင်းမရှိတဲ့သူတွေအပေါ်အကြီးမားဆုံးသက်ရောက်မှုရှိပါတယ်။တက်ကြီးရွယ်အိုတွေ၊နှိုးစွအရွယ်ကလေးတွေနဲ့လမ်းလျှောက်တက်ဆကလေးတွေ၊ဆင်းရဲနွမ်းပါတဲ့သူတွေနဲ့အိမ်ကြီးရမဲ့ဖြစ်နေသူတွေပါ။နောက်ပြီးပြင်းထန်တဲ့အပူချိန်ကပြည်သူ့ကျန်းမာရေးစောင့်ရှောက်မှုစနစ်အပေါ်မှာလည်းကြီးမားတဲ့ဝန်ထုပ်ဝင်ပိုးတွေဖြစ်လာစေပါတယ်။
2020ခုနှစ်ကနောက်ဆုံးကောက်ယူထားတဲ့စစ်တမ်းအများဆိုရင်တော့တောင်အာရှနိုင်ငံတွေကအရွယ်မရောက်သေးတဲ့ကလင်းငယ်28ရာခိုင်နှုန်းအပူချိန်မြင့်တက်မှုတွေနဲ့ရင်ဆိုင်နေရတာကိုတွေ့ရှိခဲ့ပါတယ်။လက်ရှိမှာတော့တောင်အာရှနိုင်ငံတွေဟာကမ္ဘာမှာအပူချိန်အမြင့်ဆုံးရှိတဲ့နိုင်ငံတွေမဟုတ်ကြသေးပါဘူး။ဒါပေမဲ့လည်းလက်ရှိဖြစ်နေတဲ့အပူချိန်နဲ့တောင်အားနွယ်တဲ့ကလင်းငယ်တွေရဲ့အသက်အတွေ့အန္တရာယ်ရှိပါတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရမုံွယ်အဖွဲ့ UNICEF ရဲ့တောင်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးဆန်ဂျေဝီဆက်ကရာကပြောပါတယ်။ကလင်းငယ်တွေနဲ့ဥတုရသည်ပြောင်းလဲမှုအန္တရာယ်အရေးလှိမ့်လာထားတဲ့ UNICEF ရဲ့ CCRI အညွန်ကိန်းတွေအရအာဖဂနစ္စတန်၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မယ်လ်ဒီဗက်စ်နဲ့ပါကစ္စတန်နိုင်ငံကကလေးငယ်တွေဟာရာသီဥတုပြောင်းလဲမှုရဲ့ပြင်းထန်တဲ့အကျိုးဆက်ကိုရင်ဆိုင်နေရပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကစစ်နဲ့ဂျက်ကိုဘာဘာမျိုးတို့ဟာ2022ခုနှစ်ဇွန်လအတွင်းအပူချိန်40ဒီဂရီဆဲလ်ဆီယပ်ထိရောက်ခဲ့ပြီးတော့ကမ္ဘာမှာအပူဆုံးမြို့တွေဖြစ်ခဲ့ပါတယ်။ဒေသခံနှစ်တန်းလောက်သူရဲ့ရေတိုးရေရှိကျမ်းမာရေးအပေါ်မှာလည်းတည်ရောက်မှုတွေရှိလာခဲ့တာပါ။သာသာအရွယ်ကလေးတွေ၊လမ်းလျှောက်သက်စာကလေးတွေနဲ့အာဟာရချို့တဲ့ကလေးတွေအပြင်ကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့တက်ကြီးရေအိုတွေအတွက်ပိုးပြီးတော့အဆိုးရိမ်မှုတွေရှိနေကြပါတယ်
။ One of the main concerns is dehydration.
There are certain populations that are mostly affected.
Abu Jain pine kha khana ko de ye de chote la ba de. Kle nge ri ne tatu ye u ri ma po phit tat ba de. Kle ri ya yi ngat ta au ma pyo tat da. Ko dai ye sha bi ma taw tat da le shi ba de. Tacho tatu ye u ri ma le ta kha le taw sia ye ma shi da myo le phit tat ba de. Naw bi Abu Jain pin lo twe to la da ko taw a me twe cha si ma shi da myo le shi ba de. Da pye Nepu sakha de ma lou kai sa taw ya de lu ri ne a ka sa da ma ri ko de thi kai tat ba de.
Since data ma 2022 ခုနှစ်အောက်လာကဆုံးရှုံးမှုကြီးမားလာတဲ့ရေကြီးရေလျှောင်းမှုနဲ့ကြုံခဲ့ရပြီးတဲ့နှစ်အကြာ2023ဇွန်လအထက်မှာတော့ဒီဒေတာကကလေးငယ်ပေါင်း8သိန်းကျော်နဲ့တက်ကြီးရွယ်အိုးတို့ဟာပြင်းထန်လာတဲ့အပူချိန်နဲ့ရင်ဆိုင်ရပြမှာတယ်။မိုးရွာဒီထဲမှာတော့အပူတန်းကကလေးတွေအတွက်အန္တရာယ်ရှိပါတယ်။သူတို့ရဲ့ခန္ဓာကိုယ်လေးတွေကအပူချိန်အတက်အကျအလိုက်အလင်းတင့်တယ်လို့လိုက်ပြီးတော့မပြောင်းနိုင်တယ်လို့ကိုယ်ရဲကအပူငွေတွေကိုလည်းထုံမပစ်နိုင်ကြပါဘူး။ဒါကြောင့်အပူချိန်တက်တာနှလုံးခုန်ရုပ်တရက်မြန်လာတာကျက်တတာခေါင်းတွေထိုးခိုက်တာစိဝေစွာဖြစ်လာတာခန္ဓာကိုယ်ရဲကအစိတ်အပိုင်းတွေပျက်စီးလာတာခေါင်းမိုးတာနဲ့မေမျောသွားတာမျိုးတွေဖြစ်တတ်ပါတယ်။နှုတ်ဆွအရွယ်ကလေးတွေဆိုရင်တော့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအားနေပြီးတော့အကြောအားနေတာအပြင်နှလုံးရောဂါတွေပါဖြစ်လာတတ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်။အပူချိန်တိတ်ပြင်းတဲ့ဒေသကကိုယ်ဝန်ဆောင်မိခင်တွေမှာတော့လမပြည့်ပဲမိဖွားတာတွေးတိုးတာနဲ့အကြောဆွဲတာတွေကလေးအသေးမွေးတာမျိုးစတဲ့ကျန်းမာရေးအပေါ်ထိခိုက်နိုင်ခြင်းရှိပါတယ်။အသိပညာပေးတာနဲ့ကြိုတင်ပြင်ဆင်မှုတွေရှိမှာပဲအပူတန်းရဲ့အန္တရာယ်ကိုကာကွယ်နိုင်မှာဖြစ်ပါတယ်။တိတ်ပူပြင်းလာတဲ့ကာလတွေမှာအပူချိန်ကိုသတိပြုကြဖို့ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့အပူချိန်ကြောင့်ဖြစ်လာတဲ့လက္ခဏာတွေကိုသတိပြုမှုပို့လဲ UNICEF ကသက်ဆိုင်ရာလူမှုအတိုင်းဝိုင်းနဲ့ကျန်းမာရေးလှုပ်သားတွေကိုအသိပညာပေးနေတာပါ။ရင်နှင်းတဲ့သဘာဝတန်းခွေအပြင်ကြောင်မီသွေးတို့လိုရုပ်ကျွမ်းလောင်စာအသုံးပြုရာကထွက်လာတဲ့တန်းခွေတွေဆိုင်ရုံအလုံးရုံနဲ့ရှီပေါင်းဆောင်ကထွက်လာတဲ့ဖလုံအိမ်တန်းခွေတွေကြောင့်ကပအပူချိန်တွေမြင့်တက်လာတာဖြစ်ပါတယ်။ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးချက်ချင်းဆောင်ရတာမလို့ရင်တော့ကလေးငယ်တွေတီလိုအာနီယေတွေနဲ့ရှေ့ဆက်ပိုးပြီးတော့ရင်ဆိုင်ရလိမ့်မယ်လို့လဲသုတေသီတွေကသတိပေးပါတယ်။ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးနှစ်စဉ်စည်းဝေးတိုင်ပင်ကြတဲ့ဥတုရာသီညီလာခံစတင်မှုလပိုင်းအလိုဇူလိုင်လထဲမှာပဲကပမှာမှတ်တမ်းတင်ခဲ့သမျှအပူဆုံးအဆင့်ကိုပထမဆုံးရောက်ရှိလာခဲ့တာလည်းဖြစ်ပါတယ်။
အပူချိန်မြင့်တက်လာတာကြောင့်ကလေးငယ်တွေရဲ့ကျန်းမာရေးထိခိုက်လာနိုင်တာကိုနားလည်ပြောပြခဲ့တာပါအခုတော့သတင်းတွေကသုဒအစီအစဉ်မှာဒီတစ်ပတ်မှာတော့သတင်းနဲ့စာနယ်ဇင်းလွတ်လပ်မှုအကြောင်းကိုပြောထားပါတယ်ကမ္ဘာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်နေ့အဖြစ်မေလ3ရက်နေ့ကိုသတ်မှတ်ထားချိန်မှာဘယ်နိုင်ငံတွေမှာသတင်းလွတ်လပ်ခွင့်အရှိဆုံးနဲ့သတင်းလွတ်လပ်ခွင့်အဖိနှိပ်ခံရဆုံးလဲဆိုတာကိုမညညိုလင်းပြောပြပေးပါဦးခင်ဗျာ
နိုင်ငံတစ်ခုရဲ့အဓိကကြတဲ့မှန်နိုင်တွေထဲမှာသတင်းမီဒီယာကဏ္ဍကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံမှာလွတ်လပ်မှုတရားမျှတမှုနဲ့အခွင့်အရေးတွေကိုတိုင်းတာတဲ့နေရာမှာသတင်းလွတ်လပ်ခွင့်ဆိုတာကလည်းအရေးပါတဲ့အချက်တစ်ချက်ပါ။ကမ္ဘာနိုင်ငံတချို့မှာကလည်းသတင်းဌာနတွေနဲ့သတင်းသမားတွေအပေါ်ချုပ်ကိုင်မှုတွေဖမ်းဆီးထိန်းသိမ်းတာတွေနှိပ်စက်ညှဉ်းပန်းတာတွေကလည်းအခုချိန်ထိရှိနေဆဲပါပဲ။ဒီအတွက်တချို့သတင်းသမားတွေဟာသူတို့ရဲ့သတင်းရေးသားမှုတွေသတင်းလွတ်လပ်မှုအတွက်လှုပ်ရှားမှုတွေကြောင်းအကျဉ်းထောင်ကြီးထဲမှာရှိနေကြရပါတယ်အကျဉ်းထောင်တွေမှာနှိပ်စက်ညှဉ်းပန်းခံရမှုတွေနဲ့စစ်ပွဲတွေတဘာဝဘေးရန်ညရီကြားမှာသတင်းရယူရင်းအသက်ပေးသွားကြရတဲ့သတင်းသမားတွေလည်းအခုချိန်ထိရှိနေဆဲဖြစ်ပါတယ်သတင်းလွတ်လပ်ခွင့်နဲ့သတင်းသမားအခွင့်အရေးတွေအတွက်အထောက်အကူပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ Reporters Without Borders RSF လို့ခေါ်တဲ့နေစီမချာသတင်းသမားများအဖွဲ့ကြီးကတော့ဒီနှစ်2024ဇန်နဝါရီလကစပြီးအခုမေလဆန်းအထိတကဘာလုံးအတိုင်းအတာနဲ့ကမ္ဘာနေရာ6နေရာကသတင်းသမား12ဦးဟာသူတို့ရဲ့သတင်းလုပ်ငန်းကြောင်းအသက်ဆုံးရှုံးခဲ့ရတယ်လို့အချိန်နဲ့အမျှတင်ပြထားတဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပါလက်စတိုင်းက5ဦး၊ဆူရန်က2ဦး၊ချက်က2ဦး၊ကိုလံဘီယာက2ဦးHonduras ကတဦးနဲ့မြန်မာကတဦးလို့ဖြစ်ကြပါတယ်
နိုင်ငံပေါင်း48နိုင်ငံကသတင်းသမား544ဦးနဲ့သတင်းလုပ်ငန်းဆိုင်ရာအလုပ်သမား26ဦးစုစုပေါင်း590ဟာလည်းလက်ရှိဖမ်းဆီးထိန်းသိမ်းခံထားကြရတယ်လို့ဖော်ပြထားတာပါ။
တ
ကဘာလုံးမှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်ရှိဖို့နဲ့ဘေးအန္တရာယ်အခက်အခဲတွေကြားမှာသတင်းတွေရယူရင်းအသက်ပေးသွားကြရတဲ့သတင်းနဲ့စာနယ်ဇင်းသမားတွေကိုအောက်မေ့သတိရဂုဏ်ပြုဖို့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့လူ့အခွင့်အရေးကိုအခြေခံပြီး1993ခုနှစ်ကကုလသမဂ္ဂထရီနီလာကမှ20မေလ3ရက်နေ့ကိုကမ္ဘာသတင်းစာနယ်ဇင်းလွတ်လပ်ခွင့်အဖြစ်သတ်မှတ်ပေးခဲ့ပါတယ်RSS လေးလာမှုတွေအရပြီးခဲ့တဲ့2023ခုနှစ်အတွင်းသတင်းသမား48ဦးသေဆုံးခဲ့ရတာပါသတင်းသမားတွေအများဆုံးအသက်ဆုံးရှုံးရတဲ့နိုင်ငံတွေကတော့ဆီးရီးယားဆိုမာလီယာဟေတီတောင်ဆူဒန်အာဖဂန်နစ္စတန်အီရတ်မက္ကဆီကိုဖိလစ်ပိုင်မြန်မာဘရာဇီးပါကစ္စတန်နဲ့အိန္ဒိယနိုင်ငံတွေဖြစ်ကြပါတယ်ကမ္ဘာနိုင်ငံတွေထဲမှာလက်ရှိသတင်းလွတ်လပ်ခွင့်အနည်းဆုံးနဲ့လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကိုလည်း RSF ကစစ်တမ်းယူဖော်ပြထားပါတယ်။နိုင်ငံတစ်ခုချင်းစီရဲ့နိုင်ငံရေးတရားဥပဒေစိုးမိုးရေးစီးပွားရေးလူမှုရေးလုံခြုံရေးစတဲ့ကဏ္ဍကြီး၅ခုပေါ်အခြေခံပြီးမေကွန်းပေါင်း114ခုကိုဘာသာစကား24မျိုးနဲ့မေးမြန်းစစ်တမ်းယူခဲ့တာပါ2024ခုနှစ်နောက်ဆုံးစစ်တမ်းတွေအရတော့ကမ္ဘာပေါ်မှာနော်ဝေနိုင်ငံကသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံဖြစ်ပါတယ်။သူနောက်မှာတော့ဒိန်းမတ်၊ဆွေဒင်၊ Netherlands ၊ Finland ၊ Estonia ၊ Portuguese ၊ Ireland ၊ Switzerland နဲ့ Germany နိုင်ငံတွေပါဝင်ပါတယ်။ကမ္ဘာနိုင်ငံတွေထဲမှာသတင်းလွတ်လပ်ခွင့်အနည်းဆုံးနိုင်ငံတွေကတော့ Eritrea ၊ Syria ၊ Afghanistan ၊မြောက်ကိုရီးယား၊ Iran ၊တက်မင်နစ္စတာဗီယက်နမ်ဘာရိန်တရုတ်နဲ့မြန်မာနိုင်ငံတွေပဲဖြစ်ကြပါရှင
်သတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်မညညိုလင်းပြောပြခဲ့တာပါအခုလိုပတ်စင်ခဏလေးပြီးမှတော့ VO American သင်ရဲ့စနေညစီစဉ်နေဆုံးမသက်ခင်သတင်းချင်းချုပ်မက်ခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
ကာဇာကမ်းမြောင်ဒေသအဖြစ်ခဲ့ရစဲရေးဆွေးနွေးဖို့အတွက်ဒီဟာမက်စ်အဖွဲ့ကကိုယ်စားလှယ်တွေကတော့အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုရောက်ရှိနေပါတယ်။ဟာမက်စ်အဖွဲ့နဲ့အစ္စရေးတို့ကြားအဖြစ်ခဲ့ရစဲရေးသဘောတူညီမှုရရှိနိုင်ဖို့အတွက်အီဂျစ်နိုင်ငံကာတာနဲ့ဒီအမေရိကန်ပြည်ထောင်စုကကြားဝင်ဆက်ဆက်ပေးမှုနဲ့အီဂျစ်နိုင်ငံမှာဆွေးနွေးဖို့ရောက်ရှိနေတာဖြစ်ပါတယ်။ဟာမက်စ်တို့ဖမ်းဆီးထားတဲ့အစ္စရေးတရားခံတွေပြန်လွှတ်ပေးရေးအစ္စရေးတို့ဘက်ကဖမ်းထားတဲ့ပါလက်စတိုင်းအကြီးအကဲတွေပြန်လွှတ်ပေးရေးနဲ့လူသားချင်းစာနာမှုအကူအညီတွေဂါဇာကိုပို့ပေးနိုင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အခြေတင်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်။ဒီတော့တွဲမှာပဲဒီဂါဇာစစ်ပွဲကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကြေကြေပြတ်ပြတ်ဖြစ်နေတဲ့အမေရိကန်ပြည်ထောင်စုကတက္ကသိုလ်တချို့မှာတော့ဆန္ဒပြပွဲတွေကိုရပ်ဆိုင်းလိုက်ပါတယ်။ပါလက်စတိုင်းထောက်ခံတဲ့ကျောင်းသားတွေနဲ့ဒီတက္ကသိုလ်အာဏာပိုင်တွေကြားမှာသဘောတူညီမှုတွေရယူခဲ့ကြပြီးတဲ့နောက်ဆန္ဒပြပွဲတွေကိုရပ်လိုက်တာပါ။ကျောင်းသားတွေနဲ့တက္ကသိုလ်အာဏာပိုင်တွေကြားမှာသဘောတူညီမှုရခဲ့ပြီးတော့ဒီဆန္ဒပြပွဲတွေလိုက်တာကြောင့်မို့လို့လေဒီနောက်ဆုံးစာမွေးပွဲတွေနဲ့ဘွေနင်းသဖြင့်ခန္ဓာတွေကျင်းပလေးရှိတဲ့အထင်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ Brown တက္ကသိုလ် Northwestern တက္ကသိုလ် Writer တက္ကသိုလ်တို့ကကျောင်းအုပ်ချုပ်သူတွေနဲ့ဆန္ဒပြသူတွေညှိနှိုင်းခဲ့ကြတာဖြစ်ပါတယ်ရှင်။နောက်ထိုင်းနိုင်ငံခြားထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝက်ဟာဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ပြီးခဲ့တဲ့မတ်လနဲ့ဧပြီလတွေအတွင်းကအလို့သဘောတွေ့ဆုံနေခဲ့ပါတယ်။ RCSSSA ရှမ်းပြည်ပြည်ထောင်စုထောက်ရေးကောင်စီရှမ်းပြည်တပ်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်ဆက်နဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကတွေ့ဆုံခဲ့သလိုပြီးခဲ့တဲ့မတ်လတုန်းကတော့ကရင်မြို့သား CUK NU ကရင်ပြည်မြို့သားတိုးတက်ရေးပါတီ KNPP ကချင်မြို့သား CUK NU နဲ့ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ကိုစတဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့နှိစက်သူတွေကပြောပါတယ်ရှင်။
ကျေးဇူးပါမခင်ဖြူထွေးကြီးအခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ DL1 တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြတယ်လို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်မြန်လေးတကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ
This program